Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဒီဇင်ဘာလ18ရက်ကြာရပတင်းနေ့ညပိုင်း 9:30 အစီအစဉ်တွေကိုလိုင်းတိုမီတာ24 25 30 51နဲ့လိုင်းလမီတာ190ရောကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလောပါဒီညအစီအစဉ်မျိုးဖြစ်တင်ဆက်ပေးမှာပါ
ကျွန်တော်တန်းညူပါဒီရုရှားနိုင်ငံရဲ့စီးပွားရေးရုန်းကန်ရမှုဟာနှစ်နှစ်အတွင်းပြန်လည်ကောင်းမွန်လာလိမ့်မယ်ဆိုပြီးတော့ယုံကြည်တဲ့ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောပါတယ်နောက်ဆီးရီးယားနိုင်ငံတဲကပြည်ပခါကြောင့်ဒုက္ခရောက်နေရတဲ့လူဦးရေ18သန်းနီးပါးအတွက်လာမယ့်နှစ်မှာထောက်ပံ့ကူညီမှုအမေရိကန်ဒေါ်လာ 8.4 ဘီလီယံလိုအပ်ချက်ရှိတယ်ဆိုပြီးတော့ကုလသမဂ္ဂကပြောပါတယ်ထိုင်းနိုင်ငံမှာတော့ British နိုင်ငံသား2ဦးကိုတပ်ဖြတ်မှုနဲ့ဆွဆဲခံထားတဲ့မြန်မာအလုပ်သမား2ဦးမှာအပြစ်မရှိဘူးလို့သူတို့အနေနဲ့ယုံကြည်တဲ့ကြောင်းမြန်မာစုံစမ်းစစ်ဆေးသူတွေကသတင်းစာရှင်းလင်းပွဲမှာပြောပါရတယ်။ဆက်လက်ဒီထိတ်တဲအောင်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့အတူကြီးညာပြသဖို့ရှိပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီကနေ့သတင်းတွေထဲမှာနားဆင်ရမှာတော့ပြည်ပရောက်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေပြည်ရင်းပြန်အခြေချနိုင်ဖို့အခက်အခဲရှိနေတာနဲ့ပတ်သက်လို
့တချို့ကပြန်လာတယ်။ပြန်လာတဲ့အချိန်မှာအမြင်နဲ့နောက်ကနေတောက်ထောက်ကြည့်တဲ့အရာမျိုးရှိနေတော့မှာပဲ။
မြန်မာနိုင်ငံသားအဖြစ်ပြန်လည်အတိမတ်ပြုဖို့အစိုးရထံလျှောက်ထားနေစေလူအခွင့်ရေးလှုပ်ရှားသူကိုအောင်မျိုးမင်းပြောတော်တာကိုမကြခင်နားဆင်ရမှာပါရှင်။နောက်ပိုင်းမှာတော့ကော့တောင်ကျွန်းလူတပ်မှုနောက်ဆုံးရသတင်းတွေနဲ့အတူတခြားပြည်တွင်းသတင်းတွေကိုလည်းတင်ဆက်ပေးဦးမှာပါ။ဒီအပြင်နှစ်တကူသချင်းလက်ဆောင်နဲ့လည်းဖျော်ဖြေပေးဦးမှာပါရှင်။ဒုတိယပိုင်းနိုင်ရွက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးဦးအောင်ခင်ရဲ့မြန်မာအရေးတုံ့သက်ချက်နဲ့တိုင်းရင်းသတင်းလွှာတွေကိုနားဆင်ရမှာပါ။ခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုသားညွန့်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးကြပါအောင်ရှင်။
ရုရှားနိုင်ငံစီးပွားရေးရုန်းကန်ရမှုဟာနှစ်နှစ်အတွင်းမှာပြန်လည်ကောင်းမွန်လာပြီးတော့ရုရှားရူဘယ်ငွေကြေးဟာလည်းတည်ငြိမ်လာလိမ့်မယ်လို့ယုံကြည်တဲ့ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်။ရုရှားငွေကြေးတန်ဖိုးအကြီးကျယ်ကျဆင်းမှုဖြစ်ခဲ့ပြီးတဲ့နောက်ရုရှားသမ္မတရဲ့တုံ့ပြန်ချက်အခုလိုထွက်လာတာပါ။အကောင့်အတွက်ဒီပြည်ပကအကြောင်းရက်တွေပြောင်းလဲလာမယ်ဆိုရင်တော့စီးပွားရေးဟာပိုပြီးတော့လှင်းလှင်းမြန်မြန်ပြောင်းလဲဖို့ရှိတယ်လို့လည်းဒီနှစ်ကုန်သင်းစာရှင်းလင်းပွဲအတွက်မှာရုရှားသမ္မတကပြောပါတယ်။ရုရှားစီးပွားရေးတည်ငြိမ်အောင်ထိနိုင်မှုရုရှားအနေနဲ့အရန်ငွေကြီးအလုံးအလောက်ရှိတယ်လို့လည်းမစ္စတာပူတင်ကပြောပါတယ်။မစ္စတာပူတင်အခုလိုမပြောခင်မှာတော့ဒီရုရှားရဲ့ရူဘယ်ငွေကြီးတန်ဖိုးဟာအနည်းငယ်ပြန်တက်လာပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့တုန်းကတော့စံချိန်ကျိုးလောက်အောင်ရုရှားငွေတန်ဖိုးကျဆင်းခဲ့တာမို့လို့လိုအပ်မယ်ဆိုရင်ဗန်တွေနဲ့ငွေကြီးကုမ္ပဏီတွေကိုငွေကြီးကြားကန်ထောက်ပံ့မှုတွေလုပ်ပေးပါမယ်လို့ရုရှားဘူဘန်ကနေပြီးတော့အာမဂန်ပြောခဲ့ရပါတယ်။ဒီချိန်မှာဆိုရင်တော့ရုရှားငွေကြီးဟာဒေါ်လာကို80ရူဘယ်အထိကိုထိုးကျသွားပါတယ်။ရုရှားရူဘယ်ငွေကြေးဟာအခုနှစ်အတွင်းမှာဒီအနောက်နိုင်ငံငွေကြေးတွေနဲ့ငွေလဲလှယ်မှုနှုတ်နှုံးမှာ60ရာခိုင်နှုန်းအထိကိုကျဆင်းသွားခဲ့ရပါတယ်။ပြီးခဲ့တဲ့မတ်လအတွင်းကဒီယူကရိန်းကခရိုင်းမီးယားဒေသကိုရုရှားကသိမ်းယူခဲ့ပြီးတဲ့နောက်ရုရှားနိုင်ငံပေါ်မှာအနောက်နိုင်ငံတွေရဲ့အရေးယူတံခတ်မှုတွေရှိခဲ့ပါတယ်။အခုလိုငွေကြေးအကျပ်တဲဖြစ်မှုမှာဒီအရေးယူတံခတ်မှုတွေဟာ25ရာခိုင်နှုန်းကနေရာခိုင်နှုန်း30လောက်ထိတက်ရောက်မှုရှိခဲ့တယ်လို့မစ္စတာပူတင်ကပြောပါတယ်။ယူကရိန်းနဲ့ပတ်သက်လို့မှတ်ချက်ပြောရမှာတော့ဒီသူ့အနေနဲ့ယူကရိန်းနိုင်ငံကိုနိုင်ငံရေးအရယက်တည်မှုတစ်ခုတနည်းအားဖြင့်ဆိုရင်တော့နိုင်ငံတစ်ခုအနေနဲ့ဆက်ပြီးတော့မြင်ကြပါလေလို့ပြောပါရယ်။ယူကရိန်းကိစ္စကိုငြိမ်းချမ်းတဲ့ဆွေးနွေးမှုတွေနဲ့ညှိနှိုင်းဆောင်ရွက်နိုင်ပြီးတော့အခုဒီခရစ်မတ်မတိုင်ခင်မှာယူကရိန်းနဲ့ရှေ့ယူကရိန်းသဘုံတွေကြားမှာကျင်းသာလဲလှယ်ရေးအစီအစဉ်တွေဆောင်ရွက်ဖို့သူကအကြံပြုတိုက်တွန်းသွားပါရယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုဟာကွန်မြူနစ်ဂျူဘာနိုင်ငံမှာတန်ယုံဖွင့်လှစ်ပြီးဆက်ဆံရေးပုံမှန်ဖြစ်ဖို့ဆောင်ရွက်နေပြီလို့ကြေညာလိုက်ပြီးတဲ့နောက်အမေရိကန်အနေနဲ့ကျူးဘားပြည်သူတွေလွတ်မြောက်ရေးအတွက်တွန်းတွန်းတိုက်တိုက်ပြောဆိုသွားမှာဖြစ်တယ်လို့လည်းသမ္မတဥဘာမကပြောပါရယ်။သမ္မတဥဘာမဟာကျူးဘားသမ္မတရော့ကက်စထရိုနဲ့တယ်လီဖုန်းကတဆင့်မနေ့ကစကားဆက်သွယ်ပြောဆိုရာမှာတော့ကျူးဘားနိုင်ငံဒီမိုကရေစီနဲ့လူ့ခွင့်ရေးအခြေအနေတွေတိုးတက်လာဖို့အမေရိကန်အနေနဲ့ဆက်ပြီးတော့ဆောင်ရွက်သွားမယ်ဆိုတဲ့အကြောင်းလည်းအသိပေးပြောခဲ့တယ်လို့သမ္မတဥဘာမက ABC ရုပ်သံထွက်ဆုံမေးမြန်းခန်းမှာပြောသွားပါရယ်။ကျူဘာသမ္မတရော့ကက်စထရိုအနေနဲ့သူ့အစိုးရအဖွဲ့ကိုချက်ချင်းအပြောင်းလဲလုပ်လိမ့်မယ်လို့မျှော်လင့်မှထားပေမဲ့ကျူဘာနိုင်ငံတွင်မျိုးဆက်အပြောင်းလဲတွေဟာအနာဂတ်မှာအမေရိကန်နဲ့ဆက်ဆံရေးပိုပြီးရင်းရင်းနှီးနှီးဖြစ်လာစေဖို့အကြောင်းရက်ဖြစ်ဖွယ်ရှိတယ်လို့သမ္မတဥဘာမကပြောပါရယ်ကျူဘားနိုင်ငံမှာတန်တမာဆက်ဆံရေးထားရှိဖို့အရေးကြီးတယ်ဆိုတဲ့အချက်ကိုလည်းသမ္မတဥဘာမကအလေးပေးထောက်ပြပါရယ်အခုလိုတန်မတ်ကြီးထားခြင်းအပြင်တပါတီအုပ်စိုးတဲ့နိုင်ငံတွေအပေါ်အမေရိကန်အနေနဲ့ဩဇာရှိဖို့ပိုပြီးကောင်းတဲ့အနေအထားဖြစ်တယ်လို့သမ္မတဥဘာမကပြောခဲ့တာပါကျူဘားနဲ့တန်တမာဆက်ဆံရေးပြန်လည်ထူထောင်ချောင်းကြီးညာသွားတာမှာတော့ကျူဘားနိုင်ငံကို1.50လောက်အထိချန်စီခဲ့တာအလုံးမဖြစ်တာကြောင့်အခုအချိန်မှာကျူဘားကိုနီးသည့်လန်းတင်တဲ့ချင်းကပ်ရမယ့်အချိန်ဖြစ်တယ်လို့သမ္မတဥဘာမကပြောခဲ့ပါတယ်။တစ်ဖက်မှာကျူဘားသမ္မတရော့ကက်စထရိုကလည်းသမ္မတဥဘာမအနေနဲ့ကျူဘားပြည်သူတွေရဲ့လေးစားအသိအမှတ်ပြုမှုရတတ်တယ်လို့တုံ့ပြန်ကြေညာသွားပါတယ်ရှင်
။ဆီးရီးယားနိုင်ငံတွင်လင်းနှစ်နီးပါးကြာပြည်ပခါကြောင့်ဒုက္ခရောက်ရတဲ့လူဦးရေ 18တန်းနီးပါးအတွက်လာမယ့်နှစ်မှာထောက်ပံ့ကူညီဖို့အမေရိကန်ဒေါ်လာ 8.4 ဘီလီယံလိုအပ်ချက်ရှိနေတယ်ဆိုပြီးတော့တကဘာလုံးကိုကုလသမဂ္ဂကအကူအညီမြစ်တာရက်ခံလိုက်ပါတယ်ဆီးရီးယားနိုင်ငံတွင်းမှာပဲပြည်နေရတဲ့ဆီးရီးယားဒုက္ခသည်တွေနဲ့အင်းဒီချင်းနိုင်ငံတွေကိုခိုလုံရောက်နေတဲ့ဒုက္ခသည်တွေကိုကူညီပေးနိုင်ဖို့စီစဉ်တဲ့အားထုတ်မှုဖြစ်ပါတယ်ဂျာမနီနိုင်ငံဘာလင်မှာလုပ်တဲ့အလှရှင်များစည်းဝေးတစ်ခုမှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးအန်တိုနီယိုဂူထရက်စ်ကအခုလိုမျိုးအကူအညီတောင်းခံလာပါအကူအညီတွေဟာဒုက္ခသည်တွေအသက်ရှင်ရပ်တည်နိုင်အောင်ဖြစ်ပြီးတော့ကုလသမဂ္ဂအနေနဲ့လိုအပ်ချက်အတိုင်းအပြည့်အဝအကူအညီပေးနိုင်မယ့်အနေအထားမှာမရှိသေးဘူးလို့ပြောပါတယ်ဒုက္ခသည်တွေအတွက်အကာအကွယ်ပေးရပြီးအစားအသောက်နေထိုင်စရာနဲ့ကျန်းမာရေးဆောက်ရှောက်မှုတွေပေးဖို့ကုလသမဂ္ဂကစီစဉ်ထားတာပါဒါ့အပြင်ဒီဂျော်ဒန်လေဘနွန်နဲ့အီဂျစ်နိုင်ငံတွေအတွင်းမှာလမ်းမဆက်သွေးရေးနဲ့ဝန်ဆောင်မှုတွေတိုးတက်လာစေဖို့ဆိုတာလည်းပါပါတယ်အဲ့ဒီနိုင်ငံတွေဟာဒီဆီးရီးယားဒုက္ခသည်တွေကြောင့်ဒေသခံအာဏာပိုင်တွေဖို့ဝန်ထုပ်ဝင်ဖို့လို့ဖြစ်နေရတာပါဆီးရီးယားပြည်သူတွေအသက်ရှင်ရပ်တည်ရေးမျှော်လင့်ချက်အတွက်ဝိုင်းဝန်းကူညီကြဖို့ကုလသမဂ္ဂရဲ့လူသားချင်းစာနာကူညီမှုညှိနှိုင်းမှုရဲ့အကြီးအကဲဖြစ်တဲ့ Valerie Amos ကလည်းတိုက်တွန်းခဲ့ပါတယ်ခင်ဗျာ
ဆိုနီရုပ်ရှင်ထုတ်လုပ်ရေးအင်တာနက်ဖောက်ထွင်းခံရမှုနောက်ွယ်မှာမြောက်ကိုရီးယားရှိနေတယ်ဆိုပြီးအမေရိကန်တို့ကသတ်မှတ်ထားတယ်လို့သတင်းတွေကဖော်ပြပါတယ်ဒီလိုအင်တာနက်ဖောက်ထွင်းတိုက်ခိုက်ခံရမှုကြောင့်လုံခြုံရေးဆိုင်ရာစိုးရိမ်မှုတွေကိုဖြစ်စေပြီးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုလှုပ်ကြံဖို့ကြံစီတဲ့အကြောင်းဇလန်းစင်ရိုက်ကူးထားတဲ့ရုပ်ရှင်ဇာတ်ကားပြသမဲ့အစီအစဉ်ကိုလည်းဆိုနီရုပ်ရှင်ထုတ်လုပ်ရေးကပေးပြလိုက်ပါတယ်အခုအင်တာနက်ဖောက်ထွင်းမှုဟာမြောက်ကိုရီးယားနဲ့ဆက်ဆက်မှုရှိတယ်လို့စုံစမ်းစစ်ဆေးရေးမှုတွေတွေ့ရတယ်လို့လည်းအမည်မဖော်လို့တဲ့အမေရိကန်ရာရှိတို့ကပြောပါရယ်အခုအင်တာနက်ဖောက်ထွင်းခံရမှုကြောင့်ထောင်ပေါင်းများစွာသောဆိုက်ရွက်စရန်တွေပေါက်ကြားခဲ့တယ်လို့ဒီအင်တာဗျူးရုပ်ရှင်ကားနဲ့ပတ်သက်ပြီးလည်းအကြမ်းဖက်ချင်းချောက်ခံရမှုတွေဖြစ်ခဲ့ပါရယ်ဒါပေမဲ့အမေရိကန်စုံစမ်းစစ်ဆေးသူတွေကဘယ်လိုဆုံးဖြတ်အတည်ပြုမှာလဲဒီကိစ္စကိုအင်ဖြူရောကဘယ်လိုတုံ့ပြန်မလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးဒီအင်တာဗျူးရုပ်ရှင်ဇာတ်လမ်းကိုရုပ်ရှင်ယုံကြည်တွေမှလုံခြုံရေးမှုကြောင့်မပြတော့ဖို့ဆုံးဖြတ်ခဲ့ကြပြီးတဲ့နောက်ဟောလိဝုဒ်ရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီ Sony Pictures ကလည်းဒီဇင်ဘာ25ရက်နေ့ယုံတင်ပြသမဲ့အစီအစဉ်ကိုရပ်ဆိုင်းထားတယ်လို့မနေ့ကပြောပါရယ် Sony ရုပ်ရှင်ထုတ်လုပ်ရေးကဒီရုပ်ရှင်ကားကိုလက်တလောထုတ်မဲ့အစီအစဉ်လည်းမရှိပါဘူးဒီအင်တာဗျူးရုပ်ရှင်ကားပြသပွဲကိုကြည့်ရှုသူတွေကိုယင်းနှင့်ပွဲကံကြမ္မာနဲ့ရင်ဆိုင်ရပါစေမယ်လို့လည်းငြိမ်းချမ်းရေးကိုစောင့်ရှောက်သူများလို့ကိုနာမည်ပေးထားတဲ့ Internet ဖောက်ထွင်းသူ Hacker အဖွဲ့ကအစောပိုင်းတုန်းကပြောဆိုထားတာပါဒီအဖွဲ့က2000ခုနှစ်စက်တင်ဘာ17ရက်အမေရိကန်တို့တိုက်ခတ်ခံရတာကိုမှီညံ့ပြောဆိုပြီးလူတွေအနေနဲ့ဒီအင်တာဗျူးရုပ်ရှင်ကပြသမဲ့ရုပ်ရှင်ယုံနေနဲ့ဝေးဝေးနေကြဖို့သတိပေးထားပါတယ်။အမေရိကန်ပြည်ထောင်စုရဲ့အမိမြေလုံခြုံရေးဌာနကတော့ရုပ်ရှင်ယုံနေကိုတိုက်ခိုက်မယ်ဆိုတဲ့ခိုင်မာတဲ့ထောက်လှမ်းရေးအချက်အလက်မရှိဘူးလို့ပြောပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကလည်းအခုချင်းချောက်မှုကိုသိပြီးအလေးနဲ့မထားပါဘူး။လူတွေရုပ်ရှင်ကြည့်ကြပါလို့သူ့အနေနဲ့အားပေးပြောဆိုတယ်လို့လည်းပြောထားပါတယ်ရှင်။
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝီကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တန့်လွှင့်နေပါတယ်။ထိုင်းနိုင်ငံအတွင်းဗြိတိန်နိုင်ငံသားနှစ်ဦးကိုတပ်ဖြတ်မှုနဲ့ဆက်ဆွဲခံထားတဲ့မြန်မာအလို့သမားနှစ်ယောက်မှာအပြစ်မရှိဘူးလို့သူတို့အနေနဲ့ယုံကြည်တဲ့အကြောင်းမြန်မာစုံစမ်းစစ်ဆေးသူတွေကပြောဆိုပါတယ်။ဒီအမှုအမှန်တမ်းဖြစ်ရေးဟာထိုင်းမှာရှိတဲ့မြန်မာနဲ့တခြားနိုင်ငံတွေကရွှေ့ပြောင်းအလို့သမားတွေအားလုံးအတွက်အရေးကြီးတဲ့ကိစ္စရဖြစ်တဲ့ဆိုပြီးတော့မြန်မာစုံစမ်းစစ်ဆေးကော်မတီကဒီကနေ့ရန်ကုန်မြို့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားတာပါ။ကောထောင်ကျောင်းမှာသူတို့တွေ့ဆုံမေးမြန်းခဲ့တဲ့သူတွေတဲ့ဒီကိစ္စနဲ့ပတ်သက်လို့တက်တဲ့အထောက်အထားပြနိုင်တဲ့မြန်မာနိုင်ငံသားအချို့ရှိပေမဲ့သူတို့ကိုအာဏာပိုင်တွေနဲ့သူတို့ရဲ့အလို့ရှင်တွေကဖိအားပေးမှကိုကြောက်တဲ့အတွက်တက်တဲ့ထွက်ဆိုဖို့တွန်းဆုတ်နေကြတယ်လို့မြန်မာစုံစမ်းစစ်ဆေးကော်မတီကပြောဆိုပါတယ်
။နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းဂမ်ဆူရီရွာမှာဘိုကိုဟာရန်စစ်သွေးကြောအဖွဲ့ကလူယူဆရသူတွေဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တာကြောင့်အနည်းဆုံးလူ32ဦးသေဆုံးခဲ့ပြီးလူပေါင်း100ကျော်ပြန်ပြေးဆွဲခံခဲ့ရတယ်လို့ဒေသခံတွေနဲ့အစိုးရတာဝန်ရှိသူတို့ကပြောပါတယ်။ဘောနိုပြည်နယ်ရဲ့မြို့တော်မီရူဂူရီစီကိုထွက်ပြေးခဲ့ကြတဲ့ဒေသခံတွေရဲ့အဆိုအရတော့တိုက်ခိုက်မှုကတနင်္ဂနွေနေ့ကဖြစ်ခဲ့တာပါ။အစောပိုင်းတိုက်ခိုက်မှုတွေအတွေ့အဲ့ဒီဒေသမှာမိုဘိုင်းဖုန်းဆက်သွယ်မှုကွန်ရက်ပြတ်တောက်ပျက်စီးနေတာကြောင့်တိုက်ခိုက်မှုသတင်းတွေရက်အတော်ကြာမှထွက်ပေါ်ခဲ့ရတာဖြစ်ပါတယ်။အခုတိုက်ခိုက်ခံရတဲ့ဂမ်ရှူရီရွာကတော့ပြီးခဲ့တဲ့ဧပြီလကျောင်းသူလေး200ကျော်ပြန်ပြေးဆွဲခံခဲ့ရတဲ့ချီပုတ်ရွာအနီးမှာရှိပါတယ်။တနတ်သမားတွေကလမ်းကြောင်းနှစ်ခုနဲ့ရွာကိုချင်းကပ်လာခဲ့ပြီးစစ်တပ်တွေနဲ့အပြင်းထန်ပစ်ခတ်အိမ်တွေကိုဓာတ်ဆီလောင်းမီးရှို့ခဲ့ကြတယ်လို့ဂွန်ဆူရီဒေသခံတအုပ်ကိုကိုးကားပြီး CNN ရုပ်မြင်သံကြားကထုတ်လွှင့်သွားပါတယ်ရှင်။
အ ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာအခုသတင်းပတ်တွင်ဖြစ်ခဲ့တဲ့တိုက်ခိုက်ခံမှုဟာအာဏာပိုင်တွေအတွက်ထိတ်လန့်စရာနှိုးစော်ချက်တက်လှမ်းမှုဖြစ်တယ်ဆိုပြီးတော့ပြောပါတယ်ဒီဖြစ်ပျက်ဟာကျူတင်ကာကွယ်ကောင်းကာကွယ်နိုင်လိမ့်မယ်လို့လည်းဩစတြေးလျဝန်ကြီးချုပ်ကဆိုပါတယ်ဒါကြောင့်ဒီဖြစ်ရပေါ်မှာအသေးအချာကိုလှိမ့်လင်းမြန်မြန်စုံစမ်းစစ်ဆေးမှုတွေလုပ်သွားမယ်ဆိုပြီးဝန်ကြီးချုပ်တိုနီအဘော့ကဩစတြေးလျရေဒီယိုနဲ့မေးမြန်းကမ်းမှာပြောဆိုသွားတာပါအီရန်နိုင်ငံဘွားတနတ်သမားဟာဆစ်ဒနီမြို့နယ်မှာရှိတဲ့ Lindt Chocolate Cafe ဆိုင်မှာ16နာရီကြာဒဇဂန်18ဦးကိုတင်းနာနေတုန်းကပြန်ပြီးဆွဲခဲ့ပါတယ်။ရဲကဝင်ရောက်စီးနင်းတဲ့နောက်ဒီတနတ်သမားနဲ့ဒဇဂန်နှစ်ဦးသေဆုံးပါတယ်။အသက်50အရွယ်တနတ်သမားဖြစ်တဲ့ Man Horan Mones ဟာသူ့ရဲ့ဇနီးဟောင်းတပ်ဖြတ်မှုမှာပတ်သက်သူတဦးအနေနဲ့တရားစွဲဆိုခံထားပြီးတော့အာမခံနဲ့လွတ်မြောက်နေတာပါ။ဒါ့အပြင်ဒီလေမန်းဆိုင်ဟာစော်ကားမှုအမှုပေါင်း40ကျော်နဲ့လည်းဆွဲချက်တင်ခံခဲ့ရသူဖြစ်ပါတယ်။ Mones ကိုစောင့်ကြည့်နေတဲ့ကျန်းဖက်သမားဒီကမှာခင်ဗျာမော်နစ်ကိုဒီအကျန်းဖက်တမာတန်တရားရှိသူစင်းကနေပြီးတော့ဘာကြောင့်ထုတ်ပစ်ခဲ့သလဲနောက်သူ့ကိုတရားရုံးကနေဘာကြောင့်အာမခံပေးလဲဒါပြင်သူဟာတနက်ကိုဘလူရလဲဆိုတာတွေကိုစုံစမ်းသွားမယ်ဆိုပြီးတော့ဒီဝင်းကြီးချုပ်ကကြီးညာပြောဆိုခဲ့ပါတယ
်ကုလလုံချုပ်ရေးကောင်စီကိုတင်သွင်းခဲ့တဲ့ပါလက်စတိုင်းရေးမှူးချမ်းဟာဆိုရင်အစ္စရေးပါလက်စတိုင်းပြည်ပခပြည်လဲရေးအတွက်နှောင့်နှေးစေတဲ့လောက်ရတာဖြစ်တဲ့အကြောင်းအစ္စရေးကပြောလိုက်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးနှစ်ဖက်စလုံးကတွေ့ဆုံဆွေးနွေးရေးကိုသာအာရုံစိုက်လှုပ်ဆောင်ဖို့အစ္စရေးကပြောပါတယ်ဗုဒ္ဓဟူးနေ့ကတင်သွင်းခဲ့တဲ့အဲ့ဒီမူကြမ်းဟာအစ္စရေးနဲ့နှစ်နိုင်ငံပူးရဲရက်တည်ရေးနဲ့ပါလက်စတိုင်းဒေသတွေကအစ္စရေးတပ်ဖွဲ့တွေရုတ်သိမ်းမဲ့ရက်ကိုသတ်မှတ်ပေးမှာဖြစ်ပါတယ်ရှင်ကျွန်တော်ပြင်းနေထိတ်တန့်ရောက်သတင်းတွေကိုကိုသားညုံဦးနဲ့မတ်သိန်းကြီးထိတ်တော့ကပြောပြပေးခဲ့တာပါ VOA ကလည်းခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးပါရမယ်ထိုင်းနိုင်ငံကော့တောင်ကျွန်းမှာတပ်ဖြတ်ခံရတဲ့ဗြိတိန်နိုင်ငံသား2ဦးနဲ့ပတ်သက်လို့အမှုမှန်ပေါ်ပေါက်နိုင်ရင်အတွက်နိုင်ငံခြားသား2ဦးကိုတပ်သေးထွက်ပေးဖို့အပအဝင်လူသတ်မှုမှာဆွဆွဲခံရတဲ့မြန်မာနိုင်ငံသား2ဦးရဲ့နောက်ဆုံးအခြေအနေကိုမြန်မာတန်ယုံကဦးဆောင်ဖွဲ့စည်းပေးထားတဲ့အထူးစုံစမ်းရေးကော်မတီကနေရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါရယ်အသေးစိတ်ကိုထိုင်းခြေဆိုင် VOA သတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါရယ်ရှင
်ထိုင်းနိုင်ငံကော့တောင်ကျွန်းလို့ခေါ်တဲ့လိပ်ကျွန်းမှာတပ်ဖြတ်ခံခဲ့ရတဲ့ဗြိတိန်နိုင်ငံသား2ဦးနဲ့ပတ်သက်လို့တရားခဏနေအဖြစ်မြန်မာနိုင်ငံသားလူငယ်နှစ်ဦးဟာဆွဆွဲခံရပါတယ်ဒီအမှုနဲ့ပတ်သက်ပြီးမြန်မာတန်ယုံကိုစားပြုအထူးစုံစမ်းရေးကော်မတီကလည်းခုခံခြေပနိုင်ဖို့အတွက်မြန်မာနိုင်ငံသားတပ်သေးတွေအပါအဝင်နိုင်ငံခြားသားတပ်သေးနှစ်ဦးကိုခေါ်ယူပေးဖို့အတွက်တရားရုံးမှာတောင်းဆိုထားတာပါအထူးစုံစမ်းရေးကော်မတီဝင်တဦးဖြစ်တဲ့ဦးထူးချစ်ကတော့နိုင်ငံခြားသားနှစ်ဦးဟာလူသတ်မှုနဲ့ပတ်သက်လို့သိရှိမယ်လို့ခန့်မှန်းထားကြောင်းအခုလိုပြောပြပါတယ်
ဒီအမှုကိုကျွန်တော်တို့ဝိုင်းဝန်းဆောင်ရွက်နေတဲ့ကျွန်တော်တို့ထိုင်းနိုင်ငံရှင်းနေများကောင်စီရပေါ့အဲ့ဒီရှင်းနေပေါ့အဲ့အမှုကိုလိုက်နေတဲ့ရှင်းနေကကျွန်တော်တို့လူငယ်နှစ်ရက်လောက်ကနိုင်ငံခြားသားနှစ်ယောက်ကိုဒါတက်တဲ့အဖြစ်ခေါ်ယူဆွေးနွေးခွင့်ပြုဖို့ဆိုပြီးတော့တရားရုံးကိုဥတိုင်းရှောက်ထားပါတယ်တယောက်ကအဲ့ဒီအလားတူတည်ဆုံသွားတဲ့အဲ့ဒီအလူသားမှာချီကြထားတဲ့တန်ရာလူမျိုးသူ့မှာရတန်ရာရထားတာရှိတယ်အဲ့လိုမျိုးတက်ခိုက်ခံရတဲ့တိုက်တဲ့လက်နက်ကလည်းဒါအတူတူပဲလို့ဒါကျွန်တော်တို့ယုံကြည်ရတယ်တကယ်တော့သူတို့ကိုသူ့ကိုယ်ရာဒီလိုတက်တဲ့အဖြစ်ခေါ်ယူလို့ရမယ်ဆိုလို့ရှိရင်တော့ဒီတေချာလာကတည်သွားတဲ့နိုင်ငံသားတွေတေချင်မှာအဲ့ဒါသူတို့နဲ့တနေရာရမှာတော့အတူတူရှိနေလို့ကျွန်တော်တို့ဒါခံမှန်းလို့ရတယ
်နိုင်ငံသားနှစ်ဦးအနဲ့တဦးကတော့တည်ဆုံးသူရဲ့မိတ်ဆွေဖြစ်ပြီးနောက်တဦးကတော့အဲ့ဒီကျွန်းကကျွန်းတကြီးပိုင်တဲ့ AC ဘားမှာဂီတာတီးပြီးအလုပ်လုပ်နေတဲ့သူတဦးဖြစ်ပါတယ်သူတို့ဟာပြည်ထိုင်နိုင်ငံသားနှစ်ဦးတက်ဖြတ်ခံရပြီးတဲ့နောက်တစ်နေ့မှာပဲကျွန်းကနေထွက်ခွာခဲ့ကြသူများဖြစ်ပါတယ်သူတို့ကိုထိုင်းရဲကမင်းမြတ်စုံစမ်းမှုအနေနဲ့လုပ်ခဲ့ပေမဲ့သူတို့ဟာလူတက်မှုနဲ့မသက်ဆိုင်ဘူးဆိုပြီးပြန်ခွင့်ပေးခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်တုန်းကတဦးကတော့သူ့ရဲ့အခန်းမှာသွေးစွန်းနေတဲ့အဝတ်အစားတွေရှိနေပြီးနောက်တဦးကတော့တိတ်ဆုံးသူတိုက်ခိုက်ခံခဲ့ရတဲ့ဒဏ်ရာဒဏ်ချက်မျိုးတွေကိုသူ့ရဲ့ခန္ဓာကိုယ်မှာတွေ့ရှိခဲ့တာပါ။ဒါပေမဲ့လည်းအဲ့ဒီအချိန်တုန်းကသူတို့ကိုထိထိရောက်ရောက်စစ်ဆေးမင်းမြတ်နာတွေမလုပ်ခဲ့ဘူးဆိုပြီးထိုင်းလူမှုကွန်ရက်တွေမှာတော့ဝေဖန်ခဲ့ကြပါတယ်။အထူးစုံစမ်းရေးကော်မတီဝင်တဦးဖြစ်တဲ့ဦးထူးချစ်ကတော့လာမယ့်ဒီဇင်ဘာလ26ရက်နေ့တရားရုံးထုတ်ချိန်မှာမြန်မာလူငယ်တွေဘက်ကနေတက်သေးထွက်ပေးမဲ့လူတချို့ကိုရရှိထားပြီးဖြစ်ကြောင်းကိုလည်းပြောပြပါရယ်
။ဟုတ်ကဲ့အခုနောက်ဆုံးအနေနဲ့ပြောမယ်ဆိုလို့ကျွန်တော်တို့ရထားတဲ့ဟိုတက်သေးကြီးတဲမှာတော့တရားရုံးမှာတစုံတရာခုခံခြေပဖို့အနေထားမျိုးတော့ရထားတာရှိပါပြီ။တက်သေးကြီးဆိုလို့ရှိရင်တို့တီးရဲ့သားနဲ့ကြားရဲ့သားနဲ့အမြင်ရဲ့သားနဲ့မကြောရဲမဆူရဲအဲ့ဒီကျွန်းပေါ်မှာပဲအဲ့လိုလောက်ကြတဲ့ဒီကအဓိကအဖြစ်တော့မကြောရဲမဆူရဲဖြစ်ပါပဲကျွန်တော်တချို့မလို့ကျွန်တော်တို့မှာနှစ်ပိုင်းပေါ့ကျွန်တော်တို့ကျွန်းပေါ်မှာရှိနေတဲ့လူတွေထက်ကျွန်းပေါ်ကနေပြီးတော့တခြားနေရာမြို့တွေရွာတွေထိုင်းနိုင်ငံထဲမှာရှောက်သွားတဲ့လူတွေ
သူဒီမဟုတ်မြန်မာပြည်ရဲ့ကိုပြန်လာပြန်လာတဲ့လူတွေကိုကျွန်တော်တို့ဟိုလိုက်ပြီးတော့စုံစမ်းနေတာပါအဲ့သူတို့ဟိုဒီ24ရက်နေ့မှာကျွန်တော်တို့ရုံချင်းရှိပါတယ်အဲ့ဒီ24ရက်နေ့မှာရုံချင်းဆိုကျွန်တော်တို့လည်းကိုဟာနေ့ကကျွန်တော်တို့လူအပ်တဲ့ကျွန်တော်တို့တင်မဲ့ဒီတက်တက်တွေစီးရင်းနေကျွန်တော်တို့ဒီထိုင်းတရားရုံးကိုတင်ပြီးဖြစ်ပါတယ်တက်တဲ့အတွက်ပေးမဲ့လူတွေရဲ့လုံခြုံရေးကိ ထိုင်းနိုင်ငံရောက်ရွှေ့ပြောင်းလုပ်သားတွေရဲ့အခက်အခဲတွေကိုရှင်းလင်းပြောကြားခဲ့တာပါလေကျွန်းလူတပ်မှုနဲ့ဆွဆွဲခံနိုင်ရတဲ့မြန်မာလူငယ်နှုတ်ကတော့တရားမျှတမှုတွေဖြစ်လာစေဖို့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်အနေနဲ့ကူညီပေးစေခြင်းကြောင့်သတင်းစကားပါခဲ့တယ်လို့ဆိုပါတယ်လေကျွန်းလူတပ်မှုဟာစက်တင်ဘာလ15ရက်နေ့မှာဖြစ်ပွားခဲ့ပြီးမြန်မာလူငယ်နှုတ်ကိ ဒီနေ့ကျွန်တော်တို့ကတော့ပေးဆုံးသူရဲ့မိတ်ဆွေဖြစ်ပြီးနောက်တစ်ဦးကတော့ဆစ်ဆင်းမင်းမြန်းစဉ်အတွင်နှိမ့်ဆက်ညှင်းပန်းမှုတွေကြောင့်ဝန်ခံခဲ့ရကြောင်းသူတို့ဟာလူသတ်မှုနဲ့ပတ်သက်ခြင်းမရှိကြောင်းညင်းဆိုထားပါတယ်ရှင်
မအေးမှာပါရှင်တော်တော်ရှင်များရှင်ပြပရောက်နိုင်ငံရေးအင်အားစုတွေနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေပြည်ရင်းမှာပြန်လဲအခြေချနိုင်ဖို့ချမှတ်ထားတဲ့မူဝါဒတွေနဲ့လှုပ်ထုံလုပ်နေတွေဟာရှင်လင်းတိကျမှုမရှိတဲ့အပြင်အကောင့်ထဲဖော်မှုမှာလဲအာနေနေကြောင်းနိုင်ငံရေးတက်ကြွလှုပ်ရှားတဲ့အဖွဲ့တွေကဝေဖန်လိုက်ပါတယ်မြန်မာသမ္မတဦးသိန်းစိန်ရဲ့ဖိတ်ခေါ်မှုကြောင့်ပြပရောက်နိုင်င
ော့ပြန်အခက်ခဲတွေအကြောင်းကိုကိုစီသူကတင်ပြပေးပါမယ
်တမလဦးသိန်းစိန်ရဲ့ဖိတ်ခေါ်မှုကြောင့်မြန်မာပြည်တွင်းမှာပြန်လည်အခြေချဖို့ကြိုးစားနေတဲ့နိုင်ငံရေးအင်အားစုတချို့အနေနဲ့ပြည်ဝင်ခွင့်ပိတ်ပင်ခံရတာနိုင်ငံသားအဖြစ်ပြန်လည်အသိအမှတ်ပြုခံရဖို့ကြံ့ကြာနေတာအပြင်နိုင်ငံရေးမှာပါဝင်ပတ်သက်ဖို့ကန့်သက်ခံရတာတွေကိုရှုံချတဲ့အကြောင်းနိုင်ငံရေးတက်ကြွလှုပ်ရှားသူတချို့ကဒီကနေ့ရန်ကုန်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုလိုက်ပါတယ်
အဲ့တော့ဖိတ်ခေါ်မှုပထမဆုံးကျွန်တော်တို့ကြိုဆိုပါတယ်ကြိုဆိုရပေမဲ့ကျွန်တော်တို့ပြောချင်တဲ့ဟာဂုံတိတ်ခါရှိသောအိမ်ပြန်မှု dignity return with dignity ပေါ့နော်ဂုံတိတ်ခါရှိရှိနဲ့ကျွန်တော်ပြန်ချင်တယ်တချို့ကပြန်လာတယ်ပြန်လာတဲ့အချိန်မှာအမြင်နဲ့နောက်ကနေတောက်ထောက်ကြည့်တဲ့အရာမျိုးရှိနေတော့မှာပဲအထူးဖြင့်နေရီသွားလို့ရှိရင်ပို့ပြီးတော့ကြုံတွေ့ရတယ်အဲ့ဒီကလှုပ်ရှားမှုမှာမူတည်ပြီးတော့တချို့လူတွေဆိုလို့ရှိရင်ပြည်ဝင်ခွင့်ကိုတခါတည်းပိတ်ပင်လိုက်တာတိုင်းပြည်ကနေနှင်ထုတ်တဲ့အခြေအနေမျိုးကိုမိုးတိဆိုတော့ကိုမော်ဝန်တို့ရဲ့ကိစ္စဆိုလို့ရှိရင်ဒါကျွန်တော်ထင်ထင်ရှားရှားဖြစ်ခဲ့တဲ့ကိစ္စရှိပါတယ်တချို့ဆိုလို့ရှိရင်တော့တချို့ကတော့ပြန်လာရုံမကဘဲနဲ့တိုင်းပြည်ရေးမှာပါဝင်မှုတွေနိုင်ငံသားပြန်လျှောက်တဲ့ကိစ္စတွေရှိပါတယ်ဒါပေမဲ့နိုင်ငံသားပြန်လျှောက်တဲ့ကိစ္စတွေမှာဗီဇာပေးတဲ့ကိစ္စတွေမှာအဲ့ဒီလူတွေရဲ့ပါဝင်မှုလှုပ်ဆောင်တဲ့အခြေအနေတွေမှာတိကျခိုင်မာသော policy မရှိခြင်းတိကျခိုင်မာသောလုပ်ထုံးလုပ်နည်းမရှိခြင်းကြောင့်ကျွန်တော်တို့မှာတဦးချင်းတယောက်ချင်းကိုပဲအခြေတည်ပြီးတော့လှုပ်ဆောင်မှုဖြစ်လာပါတယ်အဲ့တော့ဘာဖြစ်လာလဲဆိုတော့ရတဲ့သူကရတယ်မရတဲ့သူကမရဘူးဘာကြောင့်လဲဆိုတော့လေအကြောင်းအရာခိုင်ခိုင်မာမာမရှိလာဘူးအဲ့တော့ပြန်လာခြင်းတဲ့သူတွေပြန်ကိုတိုင်းပြည်ကိုအလုလုချင်တဲ့သူတွေမှာအခက်အခဲအများကြီးကြုံတွေ့ရတာမလိုလားအပ်နဲ့အချိန်ဆွဲခံထိတာမလိုလားအပ်နဲ့စိတ်ပိုင်းဆိုင်ရာအနှောက်အယှက်ဖြစ်တဲ့အရာတွေဖြစ်နေတာကျွန်တော်တို့ကြုံတွေ့ရပါတယ
်မြန်မာနိုင်ငံသားအဖြစ်ပြန်လည်အသိမှတ်ပြုဖို့အစိုးရထံလျှောက်ထားနေစေလူခွင့်ရေးလှှရှားသူကိုအောင်မျိုးမင်းပြောသွားတာပါတမလဦးသိန်းစိန်အနေနဲ့အစိုးရတစ်တက်လာတဲ့နောက်ပိုင်းပြည်ပရောက်မြန်မာတွေပြည်တော်ပြန်လာကြဖို့ဖိတ်ခေါ်ခဲ့တာပါ2023မေလတုန်းကဦးသိန်းစိန်ရဲ့အမေရိကခီးစဉ်အတွင်း VOA မြန်မာပိုင်းနဲ့တီးတန့်စကားဝိုင်းမှာလည်းပြည်ပရောက်မြန်မာတွေပြည်တွင်းမှာပြန်လည်အခြေချနေထိုင်ဖို့ဖိတ်ခေါ်မှုပြုခဲ့ပါတယ်။စစ်အာဏာရှင်အဆက်ဆက်လက်အောက်ဒီမိုကရေစီအရေးငြိမ်းချမ်းရေးနဲ့လူ့အခွင့်အရေးတွေအတွက်ပြည်ပနိုင်ငံတွေကိုထွက်ခွာခဲ့ကြတဲ့ပြည်ပရောက်နိုင်ငံရေးလှှရှားသူတွေအနေနဲ့မြန်မာနိုင်ငံသားအဖြစ်ပြန်လည်လျှောက်ထားတဲ့နေရာမှာအညိုမထားဘဲနဲ့လွယ်ကူလင်မြန်တဲ့လှုပ်ထုံးလုပ်နည်းတွေချမှတ်ပေးဖို့အပြင်တောင်းဆိုချက်တချို့ကိုဆောင်ရွက်ပေးဖို့ဆိုရကိုတိုက်တွန်းလိုက်ပါတယ
်တောင်းဆိုချက်1မိမိနှင့်နိုင်ငံရေးအမြင်နှင့်ခံယူချက်မတူသူများအားဒီမိုကရေစီရေးငြိမ်းချမ်းရေးနှင့်လူ့အခွင့်အရေးကိစ္စရပ်များတွင်မပါဝင်နိုင်အောင်ကန့်သတ်ချုပ်ချယ်ခြင်းများမပြုလုပ်ရန်2အာဏာရှင်စစ်အာဏာရှင်အဆက်ဆက်လက်အောက်ဒီမိုကရေစီဖွံ့ဖြိုးရေးငြိမ်းချမ်းရေးနှင့်လူ့အခွင့်အရေးအတွက်လှုပ်ရှားဆောင်ရွက်မှုများကြောင့်ပြည်ပသို့ထွက်ခွာခဲ့ရပြီးမြန်မာနိုင်ငံသို့ပြန်လည်ဝင်ရောက်လိုသူများနှင့်အခြေချနေထိုင်လိုသူများအလုံးအတွက်စစ်မှန်သောဒီမိုကရေစီအခြေခံမူများနှင့်အမျိုးသားပြန်လည်ရင်ကြားစေရေးအမျိုးသားပြန်လည်တည်မြဲရေးငြိမ်းချမ်းကြီးမားချက်အပေါ်အခြေခံသည့်ရှင်းလင်းတိကျသောမူဝါဒများချမှတ်အကောင်အထည်ဖော်ရန်ပြန်လည်အခြေချနေထိုင်လိုသူများကိုနိုင်ငံရေးနှင့်ကင်းစင်ကြောင်းနှင့်နိုင်ငံရေးတွင်ပါဝင်ပတ်သက်တော်မူမဟုတ်ကြောင်းစသဖြင့်လက်မှတ်ထိုးခိုင်းခြင်းများရပ်ဆိုင်း၍ V ဗီဇာကိုပြစ်မှတ်ထားကတ်သက်ခြင်းများမပြုလုပ်ဘဲအများနည်းတူလွယ်ကူမြန်ဆန်စွာဗီဇာဆောင်ရွက်ပေးခြင်းပြည်ပတွင်နိုင်ငံရေးခိုလုံနေသူများနှင့်အခြားတတိယနိုင်ငံများအခြေချနေထိုင်နေသောဒုက္ခသည်များအားမြန်မာနိုင်ငံတွင်အမြဲတမ်းနေထိုင်ခွင့် PR ကိုအများနည်းတူရှောက်ထား권ပေးခြင်း
မြမအကြီးပူပေါင်းဆောင်ရွက်သူများအဖွဲ့ကဒေါခင်အုံမာဖတ်ပြသွားတဲ့တောင်းဆိုချက်တွေထဲကကောက်နှုတ်ဖော်ပြလိုက်တာပါအခုတောင်းဆိုချက်တွေကို AAPBB နိုင်ငံရေးအကျဉ်းသားများအကူအညီဆောင်ရှောက်ရေးအသင်းမြမနိုင်ငံညီမချင်းမြမလူခွင့်ရေးလှှရှားမှုအဖွဲ့နဲ့မြမအကြီးပူပေါင်းဆောင်ရွက်သူများအဖွဲ့ကပူးပေါင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်2012ခုနှစ်ဩဂုတ်လတုန်းကတက်ကြွလှှရှားသူ2000ကျော်လောက်ကိုမြမဆိုရကအမိမဲစင်းရင်ကနေပယ်ဖြတ်ခဲ့တဲ့နောက်ပိုင်းပြည်ပရောက်မြမနိုင်ငံသားတွေပြန်လည်ဝင်ရောက်ခွင့်ပြုခဲ့ပါတယ်ဒါပေမဲ့အမည်မဲစရင်လက်ကျန်တွေအပြင်နိုင်ငံရေးလှုပ်ရှားမှုတချို့ကြောင့်အမည်မဲစရင်တွင်းခံရသူတွေလည်းထပ်မံရှိနေဆဲဖြစ်တာမို့ပြည်ပရောက်မြန်မာနိုင်ငံရေးလှုပ်ရှားသူမြန်မာနိုင်ငံသားတွေကိုအမည်မဲစရင်ကနေအပီးတိုင်ပယ်ဖြတ်ပေးဖို့လဲနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကတောင်းဆိုလိုက်တာဖြစ်ပါတယ်ခင်ဗျာ
သရရှင်တို့မြေတရူဝသွာလာလှုပ်ရှားနေထိုင်ကြတဲ့ပတ်ဝန်းကျင်မှာ2014ခုနှစ်ကစလို့အခုဒီနှစ်ကုန်တော့မဲ့အချိန်ထိဘယ်လိုမျိုးအပြောင်းလဲတွေတွေ့မြင်နေရပါလဲအထူးသဖြင့်လူမှုရေးစီးပွားရေးပညာရေးကျန်းမာရေးဘိုင်းမှာကိုမြင်တွေ့ရတဲ့တိုးတက်မှုတွေဆွေးရမှုတွေရှိတဲ့ဆိုရင်ကြုံတွေ့ရတဲ့ဒီတိုးတက်မှုဆွေးရမှုတွေကိုဓာတ်ရည်လိုက်အစီအစဉ်မှာဝေမျှပြောပြစေခြင်းပါလဲလာမယ့်စနေနေ့ဒဇင်မာလ20ရက်နေ့ညပိုင်းလီလိုက်ပေါ်မှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးနိုင်ဖို့အတွက် view မြန်မာဘိုင်းကိုကြိုတင်ဆက်သွယ်စေခြင်းပါလဲတရရဲ့ဝင်မဆွေးနေနိုင်ဘူးဆိုရင်လေကိုယ့်ရဲ့သဘောထားအမြင်တွေကို burmeseggviewnews.com စီကိုအီးမေးလ်နဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီပြပထားလို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့သရရှင်တွေကိုဖိတ်ခေါ်ပါရခင်ဗျာ
။ Feel American တန်ရဲ့တရရဲ့လေးလိုင်းအစီအစဉ်ကိုအပတ်စဉ်အင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တရရဲ့လေးလိုင်းမှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။တော်တော်ရှင်များရှင်မြန်မာနိုင်ငံမှာပြည်ရင်းစစ်ရက်စဲပြီးနိုင်ငံရေးဆွေးနွေးပွဲတွေပြုလုပ်ဖို့ The Elders အဖွဲ့ကတောင်းဆိုလိုက်ပါတယ်။သူတို့ရဲ့၅ရက်ကြာမြန်မာနိုင်ငံခီးစဉ်အတွေ့အကြုံတွေနဲ့ပတ်သက်လို့ဒီကနေ့ရန်ကုန်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်း The Elders အဖွဲ့ကအဲ့ဒီလိုပြောကြားလိုက်တာပါ။အပြည့်အစုံကိုတော့ကုဇော်ဝင်းလိုင်ကတင်ပြပေးပါမယ်
။ဟုတ်ကဲ့ပါ။ The Elder အဖွဲ့လို့ခေါ်တဲ့အထင်ကရဝိုင်းရင်ကောင်းဆောင်ကြီးများအဖွဲ့ဟာမြန်မာနိုင်ငံကိုအခုလ14ရက်ကနေ18ရက်နေ့အထိတွားရောက်လည်ပတ်ပြီးသမရအုပ်သိမ်းစင်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လိုင်းနဲ့အနေဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်တို့အပြင်တိုင်းဒေသခေါင်းဆောင်တွေလူထုအခြေပြုအရပ်ဖက်အဖွဲ့စည်းတွေလည်းတွေ့ဆုံခဲ့တာဖြစ်ပါတယ်။ဒီလိုတွေ့ဆုံဆွေးနွေးရမှာသူတို့အနေနဲ့မြန်မာနိုင်ငံမှာပြည်တွင်းစစ်တွေရဆဲပြီးနိုင်ငံရေးဆွေးနွေးပွဲပြုလုပ်ဖို့လိုလားကြောင်းသက်ဆိုင်သူတွေကိုတိုက်တွန်းပြောဆိုခဲ့တယ်လို့ဒီကနေ့စီဒိုနာဟိုတယ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်း The Elders အဖွဲ့ရဲ့ဒုတိယဥက္ကဋ္ဌဂရိုဟာလန်ဘရွန်လန်ကပြောပါတယ်
We hear that negotiations on a national ceasefire are
မကြခင်ရက်ပိုင်းတွင်တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရက်စရေးဆိုင်ရာတွေ့ဆုံဆွေးနွေးမှုတွေပြန်စတော့မယ်လို့ကျမတို့ကြားပါရတယ်။တနင်္ဂနွေလုံးအတိုင်းအတာနဲ့သဘောတူညီလဲရနိုင်လိမ့်မယ်လို့မျှော်လင့်ပါရတယ်။နိုင်ငံရေးအရာတွေ့ဆုံဆွေးနွေးမှုတွေနဲ့အမျိုးသားယဉ်ကျေးစရေးဆွေးနွေးပွဲတွေတစ်ဆင့်ကိုအမြန်ပြောင်းလဲပြုလုပ်ကြဖို့လိုပါရတယ်။မြန်မာနိုင်ငံအတွင်းမှာရှိတဲ့တိုင်းရင်းသားလူမျိုးစုအလုံးဓာတ်နူညီမြတဟဇာတာမြတ်သားစွာအတူနေထိုင်နိုင်ရေးလှုပ်ဆောင်နိုင်ဖို့မြန်မာနိုင်ငံသားတွေတမိုင်းဝင်အခွင့်အရေးကြီးရရှိနေပါရတယ်။
အဲ့လိုတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေနဲ့မြန်မာအစိုးရအကြားတွစ်ဆုံဆွေးနွေးမှုတွေပြုလုပ်ဖို့မကြခင်မှာရှိတယ်ဆိုတာကိုသူတို့အနေနဲ့သိရတဲ့အကြောင်းအဲ့လိုတွစ်ဆုံဆွေးနွေးပွဲတွေလုပ်တဲ့နေရာမှာဘလို့ပုံစံမျိုးဖြစ်ရမယ်ဆိုတဲ့ကန့်သတ်ချက်ရှိစရာမလိုဘူးဆိုတာကိုလည်းသူကပြောပါတယ
် It is clear to us that there are different positions or different
အမျိုးသားယဉ်ကျေးစီရင်တဲ့နိုင်ငံရေးအရာတွေ့ဆုံဆွေးနွေးပွဲတွေကိုဘလို့ပုံစံပြုလုပ်ကြမလဲဆိုတော့တွေးဟကွဲပြားမှုတွေဖြစ်ပေါ်နေတယ်လို့ကျမတို့အနေနဲ့နားလည်ပါရယ်6ပွင့်ဆိုင်လား12ပွင့်ဆိုင်လား10ပွင့်ဆိုင်လားကျမတို့အနေနဲ့အဲ့ဒီလိုကွဲပြားတဲ့အကြံပေးမှုတွေကိုကြားနေရပါတယ်အရေးကြီးဆုံးအချက်ကတော့ဒီဆွေးနွေးပွဲတွေဖြစ်ဖို့ပါပဲတွေ့ဆုံဆွေးနွေးမှုတွေစဖို့ပ
ါသူတို့ရဲ့တဲ့အထောက်အပံ့ဟာဒီကနေ့ဒေါအောင်ဆန်းစုကြည်နဲ့လည်းတွေ့ဆုံခဲ့သလိုသူတို့ရဲ့ဒီခီးစဉ်အတွင်းတိုင်းရင်းသားခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတော့လည်းအဖြစ်ခတ်ရဆဲရေးအမျိုးသားညီညာစီရေးကိစ္စတွေကိုအသေးစိတ်ကြေကြေဝန်းဝန်းဆွေးနွေးဖြစ်ခဲ့တယ်လို့ပြောပါတယ်စစ်တပ်ကြီးစိုးမှုရှိနေတဲ့ဖြစ်တဲ့မြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီရရှိရေးနဲ့မြန်မာနိုင်ငံရေးပြုပြင်ပြောင်းလဲဖို့ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုအဓိကထားဆောင်ရွက်တင်တယ်ဆိုတာကိုလည်းရွေးကောက်ပွဲကော်မရှင်အကြီးအကဲနဲ့တွေ့ဆုံတဲ့အချိန်မှာပြောဆိုခဲ့တယ်လို့ပြောပါတယ်ဒါအပြင်ကော်မရှင်ဘက်ကလည်းဒီလာမယ့်ရွေးကောက်ပွဲကာလအတွင်းနိုင်ငံတကာကလေ့လာသူတွေလာရောက်ကြည့်ရှုနိုင်ဖို့အတွက်စီစဉ်နေတယ်လို့သူတို့ကပြောပါတယ် The elders အဖွဲ့ဟာမြန်မာနိုင်ငံကိုမလာခင်ဒီဇင်ဘာလ12ရက်နဲ့13ရက်တွေမှာထိုင်းနိုင်ငံကိုတွားရောက်ပြီးတော့ထိုင်းနိုင်ငံချင်းမတ်မြို့မှာရှိနေတဲ့ WLB အမျိုးသမီးများအဖွဲ့ချုပ်နဲ့တွေ့ဆုံဆွေးနွေးပြီးတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးအခြေအနေတွေကိုသုံးသပ်ဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။ဒါဟာ The elders အဖွဲ့အနေနဲ့15လအတွင်းမြန်မာနိုင်ငံကိုတတိယအကြိမ်မြောက်လာရောက်ခြင်းလည်းဖြစ်ပါတယ်။
ကိုဇော်ဝင်လိုက်ပါရှင်။သောတာရှင်များရှင်။ဆောင်းနှင်းတွေဝေးတဲ့ဒီနှစ်သစ်ကူရာသီရောက်တိုင်းတရားဒီကိုခန်းစားရစ်ဖွဲ့ထားတဲ့တချင်တွေခရစ်စမတ်တဲ့တချင်တွေနဲ့ဖျော်ဖြေပေးနေပါတယ်။ဒါကြောင့်ဒီကနေ့တော့ဒီတိုတီဆိုတဲ့ခရစ်စမတ်ဒေးဆိုတဲ့တချင်နဲ့ဖျော်ဖြေပေးချင်ပါတယ်။နားဆင်ကြပါရှင်
။ Young gentleman came riding past on a snow blue winter's day. He asked to drink by a fire and I was pleased to let him stay.He drank there quietly for a while, then he turned and said to me, Your eyes are green, like summer grass. Your lips are red, like a fresh cut rose. Your hair is soft, like an Irish stream. And your voice is filled with sweet beauty.And the last words I heard him say were, I shall return for you, my love, on Christmas Day. And the night will come, but I won't sleep as I watch the stars that lead him. I cannot place where he is, but still my heart goes with him. I'm saving all my sunsFor the day that I'll be leaving. Father knows, my sister knows, and my friends, they're happy for me. And the priest, he says, you should thank God for the blessing of such beauty. And the last words areI shall return for you, my love, on Christmas Day. I shall return for you, my love, on Christmas Day.
ထုတ်လင်းပေးတဲ့သတင်းတွေကိုသောတာရှင်တွေနှိချိုက်ကြမယ်လို့မျှော်လင့်ပါရရှင်။ VOA American အသံရဲ့ကြာရပလင်းညပိုင်းစီစဉ်တွေကိုည10:00နာရီထိလိုင်းဒိုမီတာ24 25 30တို့ကနေဆက်ပြီးအသံလွှင့်ပေးနေပါရရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ် ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့ကြာပတင်းနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51တို့ကနေထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းနိုင်ရွက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျမရဲ့ဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်နဲ့တိုင်းရင်သတင်းလွှာတွေကိုနားဆင်ရမှာဖြစ်ပါတယ်ဒီကနေ့သတင်းတွေထဲမှာတော့မွန်ပြည်နယ်ရေးမြို့နယ်အတွင်းကြောင်မီရေသုံးဓာတ်အပေးစက်ရုံတိဆောက်ရေးကိုကန့်ကွက်တဲ့သတင်းနဲ့ပတ်သက်လို့
ကျွန်တော်ကြမ်းမတိစေရလို့လို့ရှိရတော့ရေလုံငန်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့မှာဆုံဆုံးစရာနင်းနာစရာအများကြီးရှိတယ်။ဒါပြောလို့လဲဆိုတကယ်လို့ဒီ
ရေလုံငန်းရှင်ကိုဇော်မိုးပြောကြားချက်ကိုနောက်ပိုင်းမှနားဆင်ရမှာပါ။ခုပထမဆုံးအနေနဲ့ဒီနေ့ညအပတ်စဉ်ကဏ္ဍတွေထဲကကျမ်းမာရေးအစီအစဉ်နဲ့စပါမယ်။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာကလေးအုံနောက်ထဲငှက်ဖြာပိုးဝင်တာကြောင့်တက်ချင်းအပြင်အကြောင်းတင်ပြထားပါရယ်ငှက်ဖြာပိုးအုံနောက်ထဲဝင်တာဟာတနည်းနဲ့ငါးနှစ်ကြာကလေးတွေနဲ့ငှက်ဖြာဒေတာကိုအသေးရောက်လာသူတွေမှာဖြစ်နိုင်ခြေများနေတယ်လို့ကလေးအထုကူတွေကဆိုပါရယ်အုံနောက်ထဲငှက်ဖြာပိုးဝင်တာကြောင့်တက်တာတေချာစေဖို့ဘယ်လိုလက္ခဏာတွေစောင့်ကြည့်ပြီးဘယ်လိုအရေးပေါ်ကုသပေးဖို့လိုပါသလဲအခုလိုမဖြစ်အောင်ရောကာကွယ်နိုင်မှာသလားဒီအကြောင်းတွေကိုဆေးတက်ကတူတဲ့ကျန်းမာရေးဌာနကလေးကျန်းမာပညာဌာနအငိမ့်စားဌာနမူပါမောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြချပါရစေရှင
်။ Okay ပါမောက်ခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့ကလေးငယ်တွေတက်တာဖြစ်ရမှာကိုအပူချိန်များလို့တက်တာနဲ့အုံနောက်အမေးရောင်လို့တက်တာတွေအကြောင်းပြောပြီးမှာအခုတစ်ခေါက်တော့ဆရာကြီးနောက်တက်ရခြင်းအကြောင်းရင်းတစ်ခုလည်းဖြစ်ပြင်းလဲပြင်းထန်တဲ့ဒီငှက်ဖျားပိုးအုံနောက်ထဲဝင်တာကြောင့်တက်တာအကြောင်းကိုဆက်ပြောအောင်ဆရာ
။ဟုတ
်။ဒီငှက်ဖျားပိုးအုံနောက်ထဲဝင်တာကြောင့်တက်တာကအဖြစ်များလား
။ Okay ။ရင်တော့ကျွန်တော်တို့ဒါတွေကိုခဏခဏတွေ့ပါလား။အခုနောက်ပိုင်းမှာတော့ဒီငှက်ဖျားရောဂါတက်ချက်ရေးစီမံချက်တွေနည်းနည်းရမှာရှိနေတယ်။ဟို Rapid Diagnostic Test လို့ခေါ်တဲ့ငှက်ဖျားပိုးရှိမရှိဆိုတာကိုစမ်းသပ်တဲ့ဒီစက်ကူ Test တွေပေါ့နော်။တခွဲခန်းစမ်းသပ်မှုတွေအလွယ်တကူလုပ်နိုင်တယ်။မြန်မာပြည်ကမင်းနေရာလဲငပြရောဂါကုသရေးကိုအနေနဲ့ရက်ကဆရာဝန်တွေရောဒီဆရာဝန်တဲ့နေနဲ့ဒီကျန်းမာရေးဝန်ထမ်းတွေရောနော်တင်ပေးထားတဲ့အခါကျတော့ treatment ကရတယ်ပေါ့နော်အဲဒါကြောင့်မလို့ဒီငပြပိုးဖြစ်တာဥပ္ပောအလုံးဖြစ်တာတော့ဒီအုံနောက်ထိုင်ငပြပိုးရောက်တာတော့တွေ့တာနည်းသွားပါတယ်ဒါပေမဲ့ရှိတော့ရှိနိုင်ပါသေးတယ
်ဟုတ်ကဲ့ဆရာဒီကလေးငယ်တွေမှာလဲငပြပိုးအုံနောက်ထဲဝင်တယ်ဆိုတော့ဒီငပြရောဂါဖြစ်နိုင်တယ်ပေါ့
ဟုတ်ကဲ့တကယ်တော့ငှက်ဖြားယောဂါကလေးယောဂါလို့ပြောလို့ရတယ်။အလုံးဆိုတော့ငှက်ဖြားခြင်းပေါ့နော်ရှိတယ်ငှက်ဖြားပါရိုဆိုက်ပေါ့နော်ပေါက်တဲ့နေရာတွေရှိပါတယ်။အခုများသောအားဖြင့်တော့တောင်စိန်ချမ်းတွေပေါ်တဲ့နေရာပေါ့နောက်တစ်ခုကဒီနေဇတ်ဒေသပေါ့နော်ဒါမျိုးတွေမှာဖြစ်များတယ်။ဗမာပြည်မှာတော့ငှက်ဖြားမဖြစ်တဲ့နေရာဆိုတာတော်တော်လေးနေတယ်ပေါ့။အဲ့တော့ဒီငှက်ဖြားရှိတဲ့နေမြီမှာဆိုရင်ကလေးတွေစမွေးလာပြီးမွေးရဖြစ်နိုင်တယ်။အချိန်ကြိုက်ပြီးတော့တစ်ပတ်သုံးလေးပတ်ကြာရင်ဒါငှက်ဖြားလက္ခဏာတွေပေါ်လာနိုင်တယ်။ဒါဒီငှက်ဖြားဖြစ်များတဲ့ဒေသတွေမှာအရင်တော့ဆိုရင်ကလေးငယ်ငယ်ဘဝမှာငှက်ဖြားဖြစ်ပြီးမဆုံးတဲ့ကလေးတွေကမှလူကြီးတွေဖြစ်လာတာ။အဲတော့ငှက်ဖြားဒီကလေးတွေကိုတိကျတဲ့ရောဂါဖြစ်ပါ
။ဟုတ်ကဲ့။ကလေးငယ်တွေငှက်ဖြားဖြစ်လို့ရှိရင်ဒီအုံနောက်ထဲဝင်နိုင်တဲ့အလားအလာကလည်းများနေတယ်ဆိုတဲ့သဘောပေါ်ဆရာနော
်။ပုံများတာပေါ့နော်။ကလေးများသဖြင့်ငှက်ဖြားပိုးအုံနောက်ထဲဝင်လာတော့ဒီကျင်းထန်ငှက်ဖြားဆိုတာကဒီငှက်ဖြားကိုခံနိုင်မရှိတဲ့လူတွေမှာပိုဖြစ်တယ်ပေါ့နော်။ဆိုတော့မှဒီမွေးကဒီတစ်နှစ်က၅နှစ်ကလေးလေး၅နှစ်ယောက်ကလေးလေးတွေပိုဖြစ်နိုင်တယ်အဲ့လိုပဲဒီငှက်ဖြားဒေသကိုမှပထမဆုံးရောက်လာတဲ့ခဏသွားလေတဲ့လူတို့အလုတ်သားလုတ်တဲ့လူတွေကပိုဖြစ်တာပါအိမ်မင်းမင်းမနေတဲ့လူတွေကတော့ငွေရောငှက်ဖြားဖြစ်တယ်အချိန်ချင်းဖြစ်ပြီးတော့သူကဘာမှမသိမပြောက်ကြံခဲ့တဲ့ခါကျတော့ငှက်ဖြားတော်တော်ပြီးနေတော့ပေါ့အဲ့တော့သူတို့မှတော့သိပြင်းထန်တာကဖြစ်ခဲ့ပါတယ်တော့ကလေးတွေမှတော့ဒီငှက်ဖြားပိုးဝင်ပြီးတော့တချို့ဆိုလို့ရှိရင်ဒီနာရီပိုင်းနဲ့တောင်ဒီအုံနောက်ထဲငှက်ဖြားပိုးဝင်တာဖြစ်နိုင်ပါ
တယ်။ဟုတ်ကဲ့ဆရာ။အဲ့ဒီခါကျတော့အခုလိုဒီငှက်ဖြားပိုးအုံနောက်ထဲဝင်ပြီးတက်ပြီဆိုလို့ရှိရင်ဆရာကြီးတခြားတက်တာတွေနဲ့ဘယ်လိုခွဲနိုင်မလဲ
။ဟိုဖြားပြီးအပူချိန်ကြီးတော့နဲ့တက်တာကျတော့15မိနစ်လောက်ပြီးရင်ပြန်ပြီးကလေးကတတိယလာတယ်။ဒါမှထိခိုက်မှုမရှိဘူး။ဒီငှက်ဖြားပိုးကြောင့်တက်တာတော့ဘာလို့ကျတော့ရှိရင်မိနစ်30လောက်ပိုးပြီးတော့ကလေးကတက်နေနိုင်တယ်။နောက်ပြန်ပြီးတော့ကောင်းလာလို့ရှိရင်လည်းကောင်းအောင်တတိပြန်မရဘူး။တော့ဟို conscious level ပြန်ကောင်းလာတာမရှိဘူးပေါ့နော်။ တော်ကငှက်ပြားရဲ့ဒီပြင်းလက္ခဏာကဘာလဲဆိုသူရနေတယ်ပေါ့နော်ကလေးကဖြူဖြော့နေတယ်ဘေးလုံးကြီးတယ်ပေါ့နော်တရရဲ့ကြီးတယ်ပေါ့ဒါမျိုးတွေပေါ့အသေးတို့ကလေးမှာဆိုလို့ချင်းသတိထားဖို့ကဘေးလုံးကြီးတာတက်ကိုအသေးကြီးတာပို့ပြီးတော့တွေ့ရပါတယ်အဲ့လိုချက်လက်လေးနဲ့ကျွန်တော်တို့ကငှက်ပြားဒေသမှာလည်းဖြစ်တယ်အပြားလည်းကြီးတယ်ဆိုလို့ရှိရင်တော့ဒီကလေးမျိုးကတက်ရင်တော့ဒါငှက်ပြားဖို့တက်တဲ့အချိန်နဲ့ကြာတယ်ဆိုတော့ငှက်ပြားဖို့အနောက်ထဲဝင်နေဆိုတာဝန်ဆောင်လို့ရပါတယ်အခွဲဆန်တာမှုနေတော့ကျွန်တော်တို့ဒီတွေးစစ်တယ
်ဟုတ်ကဲ့ဆရာကြီးဒီငှက်ပြားဖို့အုံတော့ထဲဝင်လာပြီဆိုလို့ရှိရင်ဘယ်လိုလက္ခဏာတွေပြလာလဲ
ညာတော့ပြန်တော့ငှက်ပြားအစဖြစ်တယ်ဆိုတော့ပြားရဲချမ်းနဲ့တုံတယ်ပေါ့နော်ပြားသားရင်ပြားကြီးပါဒါပေမဲ့ရချားဖြတ်တတ်တယ်ဒါပေမဲ့ရချားဖြတ်လာလဲနောက်ပိုင်းနည်းနည်းကြာလာမှာခြေပိုင်းဆိုရင်ရချားဖြားခြင်းမှာပြားတယ်ပေါ့ကျွန်တော်တို့ငှက်ပြားဖြစ်တဲ့ဒေသပေါ့နော်ငှက်ပြားဖို့ပေါ်တဲ့ဒေသဆိုရင်တော့ကလေးတယောက်ပြားတယ်လူကြီးတယောက်ပြားတယ်ဆိုရင်ဒီပြင်အကြောင်းမရှိရင်ဒါငှက်ပြားလို့ကျွန်တော်ယူဆတယ်ပေါ့အဲတော့တကယ်လို့ဒီငှက်ပြားပိုးအောင်တော့ထဲဝင်ပြီဆိုရင်တော့သူကသတိလစ်လာတယ်ပေါ့နော်သတိမကောင်းတော့ဘူးဒါမိန်နေငကြောင်ငရမ်းဖြစ်တယ်တက်တယ်ဒါမျိုးဖြစ်ပါသိဆိုးသွားတယ်မမမကူဘူးဆိုရင်တော့အဲ့ရနေတော့တဖြည်းဖြည်းပိုးပေါ်တော့သတိလစ်ပြီးတော့အသက်ဆုံးချွတ်နိုင်ပါတယ်ငှက်ပြားပိုးအောင်တော့ဝင်လာတော့တော်တော်လေးအန္တရာယ်ရှိတဲ့အခြေအနေဖြစ်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီငှက်ပြားပိုးအောင်တော့ဝင်တဲ့လက္ခဏာတွေနဲ့ဒီငှက်ပြားပိုးအုံတော်ထဲဝင်လို့တက်တာတွေဖြစ်လာပြီဆိုရင်တော့အမြန်ဆုံးဆေးရုံမှာကုသဖို့လိုမှာပေါ့
ဟုတ်ပါတယ်ခင်ဗျအဲဒီကလေးတွေကကျတော့တတိယလည်းမကောင်းဘူးဆိုတော့ဒီတတိယလက်တက်ကလေးကိုကုသခြင်းပေါ့နော်ဆိုတော့ကျွန်တော်တို့မစားနိုင်ဘူးဆိုတော့ကြောသေးပါညာတွန်းထားမယ်ဒီဟိုဘက်ဒီဘက်ဆောင်းပေးတာတို့နော်တက်လို့ရှိရင်တက်တာကိုကုတာတို့ဒါတွေကအရေးကြီးပါတယ်ဒါတွေကြောင့်လည်းအသက်ဆုံးချွတ်မှုဖြစ်သွားနိုင်တယ်ပြရနေတွေ့တွေ့မယ်ပေါ့နော်အဲ့လိုပဲကျွန်တော်တို့ငှက်ပြားကိုတတ်တဲ့ဆေးပေါ့နော်ကျွန်တော်တို့ဒါမျိုးတွေကိုထိုးဆေးအနေနဲ့ပေးရပါတယ်အဲ့ပြင်းပြင်းထန်ထန်ထိရောက်တဲ့ dose ပေါ့နော်အဲ့ကုပြီးတဲ့နောက်မှာကြာလို့ရှင်တော့3ရက်လောက်ဒီထိုးဆေးထိုးပြီးလို့ရှင်နောက်ပိုင်းကျရင်တောက်ဆေးလိုက်ရပါတယ်အဲ့ခါမှလည်းကျွန်တော်တို့အရင်ကလို့ပုံတော့ ACD လို့ခေါ်တယ်ပေါ့နော် Artemisinin based combination therapy ပေါ့ဒီ Artemisinin တို့ဘာလို့လဲဒီပြင်ဆေးနဲ့ပေါင်းထားတဲ့ဒီအပေါင်းဝယ်သုံးရပါတယ်တစ်မျိုးတည်းသုံးလို့ရှင်အပန်းကြဆေးရင်ပါတဲ့ငှက်ပြားပိုးတွေဖြစ်မှာဆိုတဲ့အတွက်အဲ့လိုမျိုးမျိုးတွဲပြီးတော့ပြီးပါတယ်
ဟုတ်ကဲ့ဆရာဒီငှက်ပြားပိုးအုံနောက်ထဲဝင်တဲ့အဆင်ကပြင်းထန်တဲ့အတွက်ငှက်ပြားဖြစ်လာပြီဆိုတော့ဆရာရယ်ဒီအုံနောက်ထဲဝင်တဲ့အဆင်ထိမရောက်အောင်ကကာကွယ်နိုင်တဲ့အနေအထားရှိလားဆ
ိုဖြစ်တဲ့အခါမှာစောစောစီကူတာပေါ့ဟိုရင်တော့ငှက်ပြားပိုးလို့ထေချဖို့ဆိုတာကသွေးဆစ်မှရတယ်ခုနောက်ပိုင်းမှာတော့သွေးဆစ်တာလည်းမဟုတ်ဘူးဒီလက်ထိတ်ကလေးကိုသွေးဖောက်ပြီးတော့ဒီဆက်ကူလေးနဲ့ပေါ့နော်ဒီ test strip လေးနဲ့ဆဲလိုက်လို့ရှိရင်ရတယ်ပေါ့အဲ့လိုရတဲ့အခါမှာငှက်ပြားလို့တေးပြပြီဆိုလို့ရှိရင် treatment ကိုစရတယ်ပေါ့နော်ဒီကုသမှုကဆရာဝန်ကစမှလည်းမဟုတ်ဘူးဘာတူနာကူဆရာမတွေလူလူကျမ်းမကြီးလုပ်သားတွေတော့ဒီလိုထိပါပြန်လာအောင်လုပ်ပြီးသားရခြင်းငွေများစောစောကုကြရခြင်းငှက်ပြားပိုးထိန်ချုပ်တာတွေလုပ်လာပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဒီငှက်ပြားကိုအစရေကာကွယ်တာကအရေးပိုကြည့်လာတာပေါ့ဆရာနော်တော့ဒီနေရာမှာဆရာရင
်ဟုတ်ကဲ့အခုဒီငှက်ပြားကတော့ novice ရှင်ပေါက်တယ်ချင်းကြိုက်တဲ့အခါမျိုးတော့ကုဆက်တာပေါ့နော်အဲ့တော့ချင်းမကြိုက်အောင်နေရမှာပေါ့နော်ဒါ insecticide impregnated nets ပေါ့နော်ဆိုတော့ဘူးတဆေးစိန်ချင်းအောင်တွေပေါ်လာတယ်အဲ့ချင်းအောင်တွေသုံးတယ်ဆိုတော့ချင်းဒီမှာနားရင်ချင်းအသေးတယ်ပေါ့လေဒီလိမ့်ရတဲ့ကာကွယ်လို့ရပါတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းမင်းများတင်ပြထားရပါရှင်ပြီးတော့အေးကနေကြာရပရင်းနေညဖက်အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ခုတော့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကဏ္ဍပါတောသားရှင်များရှင်မြမပြည်မှာစစ်ရာဇဝမှုတွေဖြစ်ပွားနေတာအနည်း60ကျော်လာပြီမယ်အရေးယူမဲ့သူမရှိဖြစ်နေပါတယ်စစ်တပ်ရဲ့ပြစ်မှုတွေမှာတာဝန်အရှိဆုံးဟာစစ်ကောင်းဆောင်သားဖြစ်ကြောင်းဦးအောင်ခင်နဲ့ကိုဇော်ဝင်းလိုင်ကသုံးသက်တင်ပြထားပါရရှင်
အခြေပိုင်းဒေသကရပ်သားတွေကိုအစိုးရတပ်ကတပ်ဖြတ်ညှင်းဆဲရမှာတာဝန်အရှိဆုံးစစ်ဗိုလ်သုံးဦးရဲ့အမိကို Harvard Law School လူအခွင့်အရေးအဖွဲ့ကထုတ်ပြန်ကြေညာထားပါတယ်။လက်ရှိပြည်ထရေးဝန်ကြီးဒုဗိုလ်ချုပ်ကြီးကိုကိုအထူးစစ်ဆေးဘူရိုကစေဦးစီးဗိုလ်မှူးချုပ်ခင်စောဦးနဲ့နေပြည်တော်ရဲ့တိုင်းမှုဗိုလ်မှူးချုပ်မောင်မောင်အေးတို့ကိုရာဇဝတ်မှုကျူးလွန်သူအဖြစ်ပေါ်ပြပါတယ်။2006က2008အထိမြမပြည်အရှိပိုင်းစစ်စင်ရေးမှာအရတအများအပြားကိုတက်ပြတ်ခဲ့တဲ့စစ်ရာဇဝတ်မှုမှာတာဝန်ရှိကြောင်း88မျက်နှာအစီရင်ခံစာမှာဖော်ပြထားပါတယ်မြမပြည်အရှိပိုင်းမှာကွင်းစင်းလေးလာစုံစမ်းပြီးရေးသားထားတဲ့အစီရင်ခံစာဖြစ်ပါတယ်2009ကလည်း အစိုးရတက်ကကျူးလွန်တဲ့ရာဇဝတ်မှုကြီးတွေကိုလေ့လာဆန်းစစ်ထားတဲ့စာမျက်နှာတရားကြောအစီရင်ခံစာကို Harvard လူ့အခွင့်အရေးအဖွဲ့ကထုတ်ဝေမှုပါတယ်။အဲဒီတုန်းကတော့ကုလသမဂ္ဂထုတ်ပြန်တဲ့စာရွက်စာတမ်းကိုသာလေ့လာဆန်းစစ်ပြီးအစီရင်ခံစာရေးထားတာဖြစ်ပါတယ်။ဒီလိုလေ့လာရမှာ ICC နိုင်ငံတကာရာဇဝတ်ခွန်ရုံးရဲ့ရောမဥပဒေကိုခိုက်တံအဖြစ်သုံးထားတာကြောင့်တရားခွင်စစ်ဘူတွေကိုနိုင်ငံတကာရာဇဝတ်ခွန်ရုံးကစီရင်ပိုင်ခွင့်ရှိတယ်လို့ဆိုပါတယ်။
အစိုးရတက်ရှိတဲ့ဒေသမှာအတင်းအဓမ္မခန့်စီမှုစစ်သားစုဆောင်မှုမဒိမ့်မှုလူတက်မှုစတာတွေဖြစ်ပွားနေတာကြားလာပါပြီ။ဒီလိုနှစ်ပေါင်းများစွာတစ်ဖက်သက်အနိုင်ကျင့်ပြီးမတရားလုပ်တာကိုဗိုလ်ချုပ်မှုကြီးတန်းရွှေနဲ့အဖွဲ့ကသူတို့နဲ့မဆိုင်သလိုလုပ်နေပါတယ်။1988ခုနှစ်ကစတဲ့အနည်း20ကျော်စစ်တပ်ရဲ့လှုပ်ရက်ကိုတရားစွဲခြင်းအရေးယူခြင်းမလုပ်ရလို့အခြေခံဥပဒေပုံမှန်445ကတားမြစ်ထားပါတယ်။2008အခြေခံဥပဒေဟာစစ်အုပ်စုမတရားလုပ်ခဲ့တာကိုကာကွယ်ပြီးအခွင့်အဓုခံစားခွင့်ပေးထားပါတယ်။တကယ်တော့ဗိုလ်ချုပ်မှုကြီးတန်းရွှေလက်ထက်မှာရာဇဝတ်မှုအများဆုံးစစ်တပ်ကကျူးလွန်ခဲ့တာဖြစ်ပါတယ်။နေပြည်တော်တည်ဆောက်မှုအပါအဝင်စီမံကိန်းနဲ့စစ်စင်ရေးကြောင့်အတင်းအဓမ္မဖယ်ရှားခံရတဲ့ဒေသခံအယတဒုက္ခတွေတွေတန်းချီပြီးရှိနိုင်ပါတယ်
။စစ်တပ်အကြီးအကဲရဲ့အကျင့်ဟာစစ်တပ်မှာရုံပြန်ဟတ်တာမှုစစ်ကောင်းဆောင်ကိုကျင့်တရားမကောင်းရင်မကောင်းတယ်လို့စစ်တပ်ကလည်းဖောက်ပြန်တတ်ပါတယ်။1962ဇူလိုင်9ရက်စန္ဒပြပွဲ1965 1969နဲ့1980ကျောင်းသွားအောင်ကြွမှု1984မေလအလုသမသပိတ်နဲ့ဒီဇင်ဘာဥတ္တရေခင်1985ကျောင်းသားစန္ဒပြပွဲ1986မိုင်းရာပြည်စန္ဒပြပွဲ1989ကျောင်းသားစန္ဒပြပွဲ1988အရေးတော်ပုံစတာတွေကိုနိုင်နင်းတက်ပြတ်တဲ့ရာဇဝတ်မှုမှာတာဝန်အရှိဆုံးဟာဗိုလ်ချုပ်ကြီးနေဝင်ဖြစ်ပါတယ်။အဲ့ဒီတုန်းကတော့စစ်အေးတိုက်ပွဲဖြစ်နေလို့ကွန်မြူနစ်ဆန့်ကျင်တဲ့ဘူနေဝင်းကိုအနောက်တိုင်းကလက်ပိုက်ကြည့်နေခဲ့ပါတယ်။ကမ္ဘောဒီးယားခေါင်းဆောင်လူသားကောင်ပေါ်ပေါ့ကို1989မှာသွားတွေ့တဲ့တူဒီသောနိုင်ငံတော်အကြီးအကဲဟာဥနေဝင်းဖြစ်ပါတယ
်။1988လူတို့အောင်ကြွမှုကိုတက်ပြတ်နေနင်းပြတဲ့နောက်ပိုင်းတိုးချက်လိုက်တဲ့စစ်တပ်ဟာလူအခွင့်အရေးချိုးဖျက်မှုနဲ့အဂတိလိုက်စားမှုကြောင့်နာမည်ပြတ်လာပါတယ်။တိုင်းသူပြည်သားကိုလောက်ခမပေးပဲအတင်းအာရမခိုင်းစေတာဟာလူသားအလုံးအပေါ်မှာရာဇဝတ်မှုကျူးလွန်တာဖြစ်ကြောင်း ILO စုံစမ်းရေးကော်မရှင်အစီရင်ခံစာမှာဖော်ပြပါတယ်။1996ကျောင်းသားအောင်ကြွမှုဖြစ်ပြီးတဲ့နောက်ပိုင်းမှာအကြမ်းဖက်မှုတွေများလာပါတယ်။2003မှာဖြစ်ပွားတဲ့ဒီပဲရင်လူတပ်ပွဲမှာရာနဲ့ချီပြီးတေဆုံးပြန်ပါတယ်။အဲ့ဒီနောက်2009မှာတန်ဃာဦးဆောင်တဲ့ပြည်သူ့ဆန္ဒပြပွဲကိုစစ်အစိုးရကအကြမ်းဖက်နေနှင်းပြန်ပါတယ်။စစ်ဖြစ်ပွားမှုနဲ့လူခွင့်ရေးချိုးဖောက်မှုကြောင့်ဦးတန်းရွှေလက်ထက်မှာနေရစွန့်ခွာရသူအရသားပေါင်းတသန်းကနေ3သန်းအထိရှိနိုင်တယ်လို့ခန့်မှန်းကြပါတယ်
။ရေခါရံပုံငွေတည်င်းနဲ့တသားသစ်ကိုတိုင်းရင်းသားတပ်ဖွဲ့တွေမရနိုင်အောင်ဒေသခံရွာသူရွာသားနဲ့အဆက်ပြတ်တဲ့ဖြက်လေးဖြက်စစ်စင်ရေးလမ်းစဉ်ကိုဥနေဝင်းရောဦးတန်းရွှေရောကျင့်သုံးပါတယ်။အထက်အမိတ်နာဂံပြည်လုပ်တဲ့စစ်ဘူဟာအမှားအမှန်ကိုဝေဖန်နိုင်တာမဟုတ်ပါဘူး။အထက်ကခိုင်းရင်အမျိုးသမီးကလေးဖုန်းကြီးလူကြီးလူငယ်အရွယ်မရွေးစစ်တပ်ကပြစ်တတ်ပါတယ်။အရတားတပ်ဖြတ်တာကိုတာဝန်ချီပြွန်တဲ့စစ်မှုထမ်းလို့သတ်မှတ်ပါတယ်။2000နှစ်ဒီဇင်ဘာမှာဦးနေဝင်းပေးတဲ့အခါမြမပြည်ကိုဖြစ်စည်းသူကြီးပေးပြီလို့ Economic စာဆောင်ကရေးပါတယ်။ဦးသားရွှေလက်ထက်မှာတေးကြီးဖြစ်စည်းသူနဲ့ဒုက္ခရောက်သူတန်းချီပြီးရှိနိုင်တယ်လို့ခန့်မှန်းကြပါတယ်။ဒါပေမဲ့သူတို့ကိုအရေးယူဖို့ဘယ်သူကမှစိတ်ကူးဖို့မရပါဘူး။နေပြည်တော်ကကာကွယ်ရေးဌာနပြတိုင်းမှာဗိုလ်ချုပ်အောင်ဆန်းဓာတ်ပုံကိုဗိုလ်ချုပ်ကြီးနေဝင်းနဲ့ဗိုလ်ချုပ်မှုကြီးတန်းရွှေတို့ရဲ့ဓာတ်ပုံတွေကခြံရံထားတယ်လို့သိရပါတယ်။ဦးနေဝင်းနဲ့ဦးတန်းရွှေကိုမင်းစိုးမင်းညစ်စစ်တရခန်အဖြစ်နိုင်ငံခြားစာနယ်ဇင်းတွေကဖော်ပြကြပြီးမယ်။အစိုးရတပ်ကတော့စစ်ကောင်းဆောင်ကြီးတွေအဖြစ်ကိုးကွယ်စည်းကမ်းနေစေဖြစ်ပါတယ်ခင်ဗျာ။
ခင်ရဲ့မြန်မာရေးတုံသက်ချက်ကိုတင်ဆက်ပေးခဲ့တာပါရှင်။ VOA မြန်မာပိုင်းအတန်လွင်စီစဉ်တွေကိုတနေ့ကို9ချိန်ထုတ်လွှင့်ပေးနေပါရယ်။ VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ခဲ့တဲ့စီစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနာဆင်နိုင်ပါရယ်ရှင်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါရယ်။ VOA ကနေ EDM အသုံးအင်္ဂလိပ်သင်ကန်းစာတွေကိုရေဒီယိုကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလိုဗီဒီယိုစီစဉ်ဖြစ်နေလဲအင်္ဂလိပ်စာလေ့လာနိုင်တဲ့တမင်းနစ်စာအင်္ဂလိပ်စာနဲ့မကြေမိုးရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါရဲ့ရှင်။ခုတော့တိုင်းရင်သတင်းလွှာအလဲပါထိုင်းနိုင်ငံအခြေစိုက် BNI အဖွဲ့သားတွေကတင်ဆက်ထားပါရယ်။
တ်စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွာမှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်ဖားကန့်မြို့နယ်ဘက်မှာ KIO နဲ့မြန်မာစစ်တပ်တို့စစ်ရေးတင်းမာမှုကြောင့်ရွာသား50ခန့်ဟာနံဖြစ်ဒုက္ခသည်စခန်းဘက်ကိုထွက်ပြေးတိမ်းရှောင်နေရပါတယ်ထိုင်းနိုင်ငံမှာအခြေစိုက်တဲ့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံ WLB နဲ့ The Elder Call ကမ္ဘာထင်ရှားပုဂ္ဂိုလ်များအဖွဲ့ကပုဂ္ဂိုလ်တွေနဲ့တွေ့ဆုံခဲ့ကြတဲ့ဆိုတာနဲ့ကချင်ပြည်သူတွေလူမှုအဖွဲ့အစည်းတွေကကန့်ကွက်နေတဲ့ကြားကကချင်ပြည်နယ်အစိုးရကနေဦးဆောင်ပြီးမနှောပွဲကိုကျင်းပသွားမယ့်အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနူပန်ပါ သတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါကချင်ပြည်ဖက်ကမြို့နယ်ဂါရယံကျေးရွာဖက်မှာအစိုးရစစ်တပ်နဲ့ကချင်လူမျိုးရေးတပ်ဖွဲ့ KNA တို့ကြားစစ်ရေးအခြေအနေပြန်လည်တင်းမာလာလို့ဒီဇင်ဘာလ15ရက်ညနေကနေစပြီးကျေးရွာသားတွေ50ခန့်နတ်ဖြစ်ဒုက္ခသည်စခန်းကိုထပ်မံထွက်ပြေးတင်းရှောင်လာတယ်လို့စခန်းတာဝန်ရှိသူတို့ကပြောပါတယ်။အခုလိုဒုက္ခသည်တွေထပ်မံထွက်ပြေးလာတဲ့အတွက်အစားအသောက်နေရာထိုင်ခင်းနဲ့အဝတ်အစားတွေနဲ့ဆောင်တွေအဆအဆအရာရာခက်ခဲနေတယ်လို့ဒုက္ခသည်တာဝန်ရှိသူတွေကပြောပါတယ်။လူဦးရေ100ရှိတဲ့ဂါရယံကျေးရွာမှာကြံနေသေးတဲ့ရွာသားတွေဟာဒေသကနေတိမ်းရှောင်ဖို့အတွက်ဒုက္ခသည်စခန်းကိုလာကြိုပေးဖို့စာပို့အကြောင်းကြားလာတာကြောင့်ဒုက္ခသည်စခန်းတာဝန်ရှိသူတွေဝိုင်းဝန်းဆောင်ရွက်ဖို့လည်းရှိနေတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်။အစိုးရတပ်တမ66ကနေဂါရယံကျေးရွာဒေသခံတွေသွာလာမှုမှာပိတ်ပင်လာပြီးစစ်အင်အားတိုးချဲ့မှုတွေလှုပ်ဆောင်လာတာကြောင့်ကြောက်လန့်ထွက်ပြေးခဲ့တာဖြစ်ပါတယ်။
ထိုင်းနိုင်ငံမှာခြေဆိုင်တဲ့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံ WLB နဲ့ The Address ခေါ်ကပထင်ရှားဆုံးများပုဂ္ဂိုလ်အဖွဲ့တို့ဟာထိုင်းနိုင်ငံမှာတွေ့ဆုံခဲ့ပါတယ်။ဒီဇင်ဘာ23ရက်နေ့ကတွေ့ဆုံမှုမှာတိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့တိုက်ပွဲတွေကြောင့်တိုင်းရင်းသူဒေသခံတွေအနေနဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုခံနေရတဲ့အခြေအနေတွေမြန်မာနိုင်ငံတွင်လူ့အခွင့်အရေးချိုးဖောက်ခံရမှုဆက်ဖြစ်နေတဲ့ကိစ္စတွေရှေ့ဆက်မတိုးနိုင်သေးတဲ့ငင်းချမ်းရဲ့ကိစ္စတွေကိုတင်ပြခဲ့တယ်လို့ WLB ရဲ့အထွေထွေတွင်ရင်းမှုတော်တင်တင်ညိုကပြောပါတယ်။ဒီဖြစ်စဉ်တွေအပေါ်မြန်မာအစိုးရကိုတောင်းဆိုပေးဖို့အမျိုးသမီးအဖွဲ့ချုပ်က The Address အဖွဲ့ကိုတိုက်တွန်းခဲ့ပါတယ်။တဲ့ address အဖွဲ့ကိုတောင်အာဖရိကကဓမ္မတာဟောင်းနဲ့စင်မင်ဒဲလာကတကပါလုံးငင်းချင်းရင်တရားမြတ်တရေးနဲ့လူခွင့်ရင်ကိစ္စရက်တွေအတွက်2009ခုနှစ်မှာဖွဲ့စည်းခဲ့တာဖြစ်ပါတယ်
ကရင်ပြည်နယ်တန်တောင်ကြီးမြို့နယ်မှာရေလုံလောက်အောင်ရရှိဖို့အတွက်ကရင်ပြည်နယ်ဝန်ကြီးချုပ်ကနေပြီးတော့စက်သိန်း800သုံးသွားမယ်လို့မြို့နယ်အုပ်ချုပ်ရေးဦးစီးဌာနမှပြုလုပ်တဲ့ခရီးသွားလုပ်ငန်းများတွိတ်ဆုံပွဲမှာပြောသွားပါတယ်ဒီဇင်ဘာလ5ရက်နေ့မှာကျင်းပခဲ့တဲ့တွေ့ဆုံပွဲမှာပြည်သူတွေတောက်သုံးရရရှိရေးလျက်စစ်မီရရှိနိုင်ရေးအတွက်နီလမျိုးစုံနဲ့လှုပ်ပေးရမှာလို့ကရင်ပြည်နယ်ဝန်ကြီးချုပ်ဦးစော်မင်းကပြောပါတယ်။တန်တောင်ကြီးမြို့နယ်မှာပြည်သူတွေရေလုံလောက်မှုမရရှိတဲ့တင်ပြချက်အပေါ်ကရင်ပြည်နယ်ဝန်ကြီးချုပ်ကနေရေရရှိဖို့စက်သိန်း800သုံးဖို့လျှာထားကြောင်းပြောသွားတယ်လို့တန်တောင်ကြီးမြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်စော်တော်ပလဲကပြောပါတယ်။တန်တောင်ကြီးမြို့နယ်မှာကြောက်တောင်ပေါ်ပြီးတောင်ပေါ်မြို့ဖြစ်တဲ့အတွက်တောက်သုံးရီမလုံလောက်မှုပြဿနာများနဲ့ကြုံတွေ့နေရခြင်းလည်းဖြစ်ပါတယ်
။တနင်္လာရီတိုင်းဒေသကြီးရေဖြူမြို့နယ်မလွဲတောင်အနီးမှာ KNU အဖွဲ့ကပူကြီးနဲ့တပ်သားတအုပ်ကိုပစ်တပ်သွားတဲ့အဖွဲ့ဟာအဲ့ဒီနယ်မြေမှာလှုပ်ရှားနေတဲ့မွန်လက်နက်ကန်အဖွဲ့ဖြစ်တဲ့နိုင်အလုံနဲ့နိုင်အဆောင်တို့ဦးဆောင်တဲ့အဖွဲ့ဖြစ်တယ်လို့၎င်းတို့နှုတ်ဦးနဲ့နီးစပ်တူတူကပြောပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ10ရက်နေ့က၎င်းတို့အဖွဲ့ကနေရွှေဝယ်ယတနာကားကိုတပြတိုက်နေတော့စစ်ဝတ်စုံနဲ့ရောက်လာတဲ့ KNU ကားကိုအစိုးရတပ်ကထင်ပြီးပစ်ခတ်လိုက်တာကြောင့် KNU တပ်မဟာလေးကပို့စောခင်ဝင်းနဲ့တပ်တားဆောင်မောင်လေးတို့ကြဆုံခဲ့ပါတယ်နိုင်အလုံးနဲ့နိုင်အဆောင်တို့ဟာ2012ခုနှစ်ကနိုင်အပင်တို့အဖွဲ့ဝင်ဖြစ်အစိုးရတပ်မတော်ထံလက်နက်ချရာမှာပြန်လည်ခွဲထွက်ခဲ့ပြီးလက်နက်ကင်အဖွဲ့ဖြင့်ဆက်လက်လှုပ်ရှားနေတာဖြစ်ပါတယ်
ဒီဇင်ဘာလ15ရက်နေ့ကကြာရောက်ခဲ့တဲ့နှစ်40မြောက်ရခိုင်ပြည်နယ်နဲ့အခမ်းအနားကိုရခိုင်ပြည်နယ်အနှံ့နဲ့ရန်ကုန်မြို့မှာစစ်စစ်ကားကကျင်းပခဲ့ကြပါတယ်ရခိုင်ပြည်နယ်စစ်တွေမြို့မှာကျင်းပတဲ့အခမ်းအနားမှာတော့ပြည်နယ်ဝန်ကြီးချုပ်ဦးမောင်မောင်အောင်တက်ရောက်ခဲ့ပြီးရခိုင်လူငယ်တွေကရခိုင်ရိုးရာကျင်းရင်အကဗျာလအကပါဝင်တခြားရိုးရာအကတွေနဲ့တင်ဆက်ခဲ့သလိုညနေပိုင်းမှာလည်းနာမည်ကျော်ရခိုင်နဲ့မြမအစိုးရတွေကတီဆိုဖျော်ဖြေခဲ့ကြပါတယ်ရခိုင်ပြည်နယ်နေ့ဟာ1994ခုနှစ်ဖွဲ့ စည်းပုံအရရခိုင်တိုင်းကနေရခိုင်ပြည်နယ်အဖြစ်ပြောင်းလဲသတ်မှတ်ခဲ့ပြီးဒီဇင်ဘာလ15ရက်ကိုရခိုင်ပြည်နယ်နဲ့အဖြစ်သတ်မှတ်ခဲ့တာဖြစ်ပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှင်။ကချင်ပြည်သူတွေလူမှုအဖွဲ့အစည်းတွေကကန့်ကွက်နေတဲ့ကြားကကချင်ပြည်နယ်အစိုးရကနေဦးဆောင်ပြီးမနှောပွဲကိုကျင်းပသွားမှာဖြစ်ပါတယ်။ကာလအတန်ကြာကျင်းပဖို့ရည်တံနေတဲ့ဒီမနှောပွဲကိုပြည်နယ်အစိုးရဘက်ကဘာကြောင့်ကျင်းပဖို့စီစဉ်နေပါသလဲ။ကချင်လူမှုအဖွဲ့အစည်းတွေကရောမနှောပွဲကျင်းပရေးကိုဘာကြောင့်ကန့်ကွက်နေပါသလဲဆိုတဲ့အခြေအနေတွေကိုအမီကနေစူးစီးထားပြီးတော့နိုင်ကွန်းအိမ်ကနေအခုလိုတင်ဆက်ထားပါတယ်ရှင်။
လာမယ့်နှစ်သစ်ကချင်ပြည်နယ်နေ့မှာကချင်မနှောပွဲကိုမဖြစ်မနေကျင်းပသွားမယ့်အကြောင်းကချင်ပြည်နယ်ဝန်ကြီးချုပ်ဦးလကျော်ငန်းဆိုင်ကကချင်လူငယ်ဖွဲ့တွေနဲ့တွေ့ဆုံမှုမှာပြောဆိုခဲ့တယ်လို့ကချင်လူငယ်ဖွဲ့ကကိုခွန်ကျန်တော်ကအခုလိုပြောပါတယ
်အဓိကအစိုးရဘက်ကနေပြောတဲ့အချက်၄ချက်ရှိပါတယ်ပထမတစ်ချက်ကဒီအစီအစဉ်အစကလေးကနေစီစဉ်လာအချိန်ဘယ်သူမှဟိုကန့်ကွက်တဲ့သူမရှိဘူးပေါ့နောက်တစ်ချက်ကပွဲနဲ့ပတ်သက်ပြီးတော့သူပြစ်တာအားလုံးပုတ်ပြီးပြီတန်ရုံးရအားလုံးပုတ်ပြီးပြီးပြီးလို့ရှိရင်ရက်ဝဲလို့ပြောတာပဲအဲ့ဒါလည်းအကုန်ပုတ်ပြီးပြီးအဲဒုတိယတစ်ချက်ပေါ့တတိယတစ်ချက်ကတော့ဒီပြည်နယ်လေးကိုဂုံပြုတ်ချင်တော့အားဖြင့်ဒီမနှောပွဲကိုဖြစ်သွင်းရချင်းဖြစ်တယ်ဆိုတဲ့အကြောင်းကိုသူတို့ရှင်းပြရပေါ့နော
်ဒီဇင်ဘာလ23ရက်နေ့မြစ်ကြီးနှမ်းမြို့မှာရှိတဲ့ကချင်ပြည်နယ်ဝန်ကြီးချုပ်စီဝေခမ်းမနှစ်မှာလူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံချင်းပြည်နယ်ဝန်ကြီးချုပ်ကပြောဆိုခဲ့တာပါ2015ဇန်နဝါရီလ10ရက်နေ့မှာကြာရောက်မဲ့ကချင်ပြည်နယ်နေမှာဇန်နဝါရီ9ရက်ကနေ10ရက်နေ့ထိကျင်းပဖို့ပြည်နယ်ဆိုရဘက်ကနေစီစဉ်နေတာဖြစ်ပါတယ်မနှောပွဲကျင်းပရေးကော်မတီဥက္ကဋ္ဌဦးလတ်အောင်ကတော့အစိုးရတိလက်ထက်မှာဒါဟာပထမဆုံးကျင်းပမဲ့မနှောပွဲလို့လည်းပြောပါတယ်
ကျွန်တော်မနှောပွဲဆိုတာကချင်ပြည်နယ်အထူးအမျက်ထားတဲ့အကပေါ့နော်အဲ့ဒါနဲ့ပြည်နယ်နဲ့ကိုကွန်ပျူတာနဲ့ပြည်နယ်နဲ့မှာမနှောကကြတယ်အဲ့ဒီပေါ့ပါဒီနေ့ကဒီခစ်ပြောင်းလာတဲ့ဆွေတစ်ခစ်မှာဒီတော့ပထမဆုံးလုပ်တာပါ
ကချင်ပြည်နယ်ဘက်မှာမငိမ့်ချမ်းသေးတဲ့အခြေအနေတွေကြောင့်မနှောပွဲကိုကျင်းပဖို့မသင့်လျော်လို့ကချင်လူငယ်ကွန်ရက်ဖွဲ့ကကိုကွန်ကျန်တော်ကအခုလိုပြောပါတယ
်ခုပြည်နယ်မှာဖြစ်ပျက်နေတဲ့နိုင်ငံရေးစီးရေးအခြေအနေအရာပေါ့ကျွန်တော်တို့ကဟိုမနှောပွဲဆိုတာကျွန်တော်တို့ရဲ့အောင်မြင်ခြင်းစီးလုံးခြင်းကြိုရှင်ခြင်းဆိုတဲ့အ내အသိပေးရတဲ့အတွက်ကြောင့်ဒီအချိန်မှာဒီပွဲတော်ကိုကျွန်တော်တို့မကျင်းပရင်ကောင်းတယ်ဆိုပြီးတော့ကျွန်တော်တို့ကအဲ့လိုတင်ပြတာပ
ါမနှောပွဲမကျင်းပရေးဆိုတော့ကချင်ပြည်နယ်ဆိုရဖွဲ့ကိုပြီးခဲ့တဲ့စက်တင်ဘာလကနေနိုဝင်ဘာလကုန်ထိ၄ကြိမ်တိုင်တောင်းဆိုခဲ့ပြီးကချင်ပြည်သူသတောင်းကျော်ကလည်းလက်မှတ်ရေးဆိုတောင်းဆိုခဲ့တာပါကချင်ပြည်နယ်အတွင်းနှစ်စဉ်ကျင်းပလာတဲ့မနှောပွဲကိုတကြောပြန်ဖြစ်ပွားလာတဲ့တိုက်ပွဲတွေကြောင့်2013ခုနှစ်မှာနောက်ဆုံးကျင်းပခဲ့ရာကနေအစိုးရတိလက်ထက်မှာပြန်လည်ကျင်းပဖို့အခုလိုစီစဉ်နေတာလည်းဖြစ်ပါတယ်ခင်ဗျာ
ဆက်ပြီးတော့မွန်ပြည်နယ်ရေးမြို့နယ်မှာတည်ဆောက်ဖို့ရထားတဲ့ကြောင့်မီသွေးတုံဓာတ်အားပေးဆက်ယုံစီမံကိန်းကိုဒေသခံတွေဆက်ကျင်ဆန္ဒပြခဲ့ကြပါတယ်ဒီစီမံကိန်းဟာဒေသခံတွေအတွက်ထိခိုက်မှုတွေရှိနိုင်လို့ကန့်ကွက်ရတယ်လို့လည်းဆိုပါတယ်ဒီအကြောင်းကိုတော့မီးရင်စနိုင်းကနေအခုလိုစူးစီးတင်ဆက်ထားတဲ့သတင်းလွှာကိုကြားကြရမှာပါရှင
်။ဒါကတော့မွန်ပြည်နယ်တောင်ပိုင်းရေမြို့နယ်အန်တင်းကျေးရွာနားမှာတည်ဆောက်ဖို့ရထားတဲ့ကြောင်မီသွေးတုံသားအပေးစက်ရုံစီမံကိန်းကိုကောက်ကွက်ဆန္ဒပြတဲ့အတန်တွေပါကျောင်းမီသွေးဆက်ရုံစီမံကိန်းကိုကောက်ွက်ဆန္ဒပြရတဲ့ကျောင်းရင်ကိုတော့ဆန္ဒပြကောင်းဆောင်ကိုကျော်မိုးအေးအခုလိုပြောပါတယ်
။ကျောင်းမီသွေးဆက်ရုံဆန္ဒပြတာတော့အဓိကကတော့ကျွန်တော်တို့ဒေသမှာထိခိုက်မှု3ခုရှိမှာပါဗျာ။ကျွန်တော်တို့က1ကျမ်းမာရေးထိခိုက်မယ်၊2ကဘာပေါင်းခြင်းထိခိုက်မယ်၊3ကျွန်တော်စီးပွားရေးထိခိုက်မယ်။ဒါကြောင့်မို့ကျွန်တော်တို့ထိခိုက်မှု3ခုရှိလာတာအရာကျွန်တော်ဒေသတစ်ခုလုံးမှာဖြစ်လာမှာတွေ့ကြောင်းကျွန်တော်တို့ကကောက်ွက်ဆန္ဒပြခြင်း
။ဒီစင်မှာ14ရက်နေ့မှာဒေသခံ400ကျော်တို့ကရေးမြွနယ်အတွင်ကျောင်းမီသွေးဆက်ရုံအလို့မရှိဆိုတဲ့စကားပါသူညီဝတ်ဆောင်တွေဝတ်ပြီးတော့ရေးမြွပေါ်မှာကောက်ွက်ဆန္ဒပြခဲ့ကြတာပါ။ကျောင်းမီသွေးဆက်ရုံဆောက်မယ်ဆိုရင်ရေးလောက်သားများအတွက်ထိခိုက်မှုအများကြီးရှိနိုင်တယ်လို့ရေးမြွနယ်သမင်းဆိုင်ပင်လယ်ကမ်းခြေရွာကရေးလောက်ငန်းရှင်ကိုစောမင်းစိုးကပြောပါရယ
်ကျွန်တော်ကျောင်းမီသွေးဆက်ရုံလောက်လို့ရှိတော့ရေးလောက်ငန်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့မှာဆုံဆုံးကြရနင့်နာကြရအများကြီးရှိတယ်။ဘာပြောလို့လဲဆိုတော့တကယ်လို့ဒီကျောင်းမီသွေးဆက်ရုံလောက်လို့ရှိရကျွန်တော်တို့ပွင့်လဲရရသူတပွားပွားအပူဆိုင်တဲ့အများကြီးပူလာတဲ့အတွက်ကျွန်တော်တို့မှာကန်ဒီငါဖန်လောက်ငန်းရှင်တွေကအဆင်မပြေတော့ဘူ
းပြီးခဲ့တဲ့ဒီဇင်ဘာ10ရက်နေ့ကကျောင်းမီသွေးတောင်းတအပိဆက်ရုံနဲ့ပတ်သက်ပြီးကောင်းကျိုးဆိုးကျိုးတွေကိုဒေသခံတို့သိရှိနိုင်ဖို့အတွက်ဒိုယိုထိုင်းကုမ္ပဏီကနေကုန်ကျစရိုက်ကြခံပြီးထိုင်းနဲ့ဂျပန်နိုင်ငံမှာရှိတဲ့ကျောင်းမီသွေးတောင်းတအပိဆက်ရုံကိုလေ့လာဖို့အတွက်မွန်ပြည်နယ်ဒေသခံ15ဦးကိုဈေးလွှတ်ခဲ့ပါတယ်။အခုလိုလေ့လာရေးအဖွဲ့ဈေးလွှတ်တဲ့အပေါ်မှာတက်ကြွလှောက်ရှားသူအန်တင်းကျေးရွာဒေသခံမိဆိုင်စွန်းကအခုလိုပြောပါတယ်
ဒီဆက်ရုံတရုံကိုသွားမယ်ဆိုရင်အဓိကဘာကိုလေ့လာရမှာလဲဆိုတော့ဒေသခံအနေနဲ့ဆိုးကျိုးဆိုတာသူတို့
ပြမှာသိမယ်သူတို့မပြရင်လည်းမမြင်နိုင်ဘူးเนา
ะចាំမီတွဲတောင်းဆက်ယုံစီမံကိန်းဟာ Ultra Super Critical နီးပညာတောင်းចាំမီတွဲတောင်းတာအပေးဆက်ယုံစီမံကိန်းဖြစ်ပြီး American Dollar တန်2900အကောင်ကျခံသည့်စောက်မှာဖြစ်က BOT စနစ်နဲ့အနှစ်30စီမံကိန်းလောက်ဖို့ရထားပါတယ်
အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ကချင်ပြည်ဖက်ကတ်မြို့နယ်ဂါရယံကျေးရွာဖက်မှာအစိုးရစစ်တပ်နဲ့ကချင်လူမျိုးရေးတပ်ဖွဲ့ KNA တို့ကြားစစ်ရေးအခြေအနေပြန်လည်တင်းမာလာလို့ကျေးရွာသား90ခန့်ဟာနန်းဖြစ်ဒုက္ခသည်စခန်းကိုထပ်မံထွက်ပြေးတိမ်းရှောင်လာခဲ့ပါတယ်။ထိုင်းနိုင်ငံမှာအခြေစိုက်တဲ့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံ WLB နဲ့ The Elders Call ကပ္ပတင်ရှာပုဂ္ဂိုလ်များအဖွဲ့တို့ဟာထိုင်းနိုင်ငံမှာတွေ့ဆုံခဲ့ရမှာတိုင်းရင်းသားဒေသလူခွင့်ရေးချိုးဖောက်ခံရမှုနဲ့ငြိမ်းချမ်းရေးကိစ္စတွေကိုဆွေးနွေးတင်ပြခဲ့ပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကိုတင်ဆက်ပေးခဲ့တာပါရှင်။တောတာရှင်များရှင် VOA ကိုအင်တာနက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။တောတာရှင်တွေနားဆင်လို့ရတဲ့တဲ့ချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA email လိပ်စာ burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်။ဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့လူတွေအတွက်ကတော့13939399လေးကိုခေါ်ဆိုနိုင်ပါတယ်။ fax နံပါတ်ကတော့13939399နဲ့ဖြစ်ပါတယ်။စာတိုက်ကနေဆက်သွယ်လို့ရတော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ကြောင်းပါရှင်။VOA ကနေအခုထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00နာရီကနေ17:00နာရီအထိလိုင်းတူမီတာ3251တို့ကနေပြန်ပြီးထုတ်လွှင့်ပေးမှာပါ VOA ရဲ့ကြော်ပရင်းနဲ့ညပိုင်းအစီအစဉ်တွေမကြာခင်ပြန်ဆုံတော့မှာပါအခုကြာနေသေးတဲ့အချိန်တွင်တရင်အချင်းချုပ်ကိုကိုသားညွန့်ဦးကတလက်အချင်းညာပေးပါအောင်ရှင
်ရုရှားနိုင်ငံစီးပွားရေးရုန်းကန်ရမှုဟာနှစ်နှစ်အတွင်းမှာပြန်လည်ကောင်းမွန်လာပြီးတော့ရုရှားရူဘယ်ငွေကြေးဟာလည်းတည်ငြိမ်လာပါလိမ့်မယ်လို့ယုံကြည်တဲ့ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်ရုရှားငွေကြေးတန်ဖိုးအကြီးကျယ်ကျဆင်းမှုတွေဖြစ်ပျက်ပြီးတဲ့နောက်ဒီရုရှားသမ္မတရဲ့တုံ့ပြန်ချက်ခုလိုထွက်လာတာပါဒီပြပအကြောင်းရက်တွေကအကောင့်ဘက်ကိုပြောင်းလဲလာရင်တော့စီးပွားရေးဟာပိုပြီးတော့လှိမ့်လင်းမြန်မြန်ကောင်းမွန်လာပါလိမ့်မယ်လို့လည်းနှစ်ကုန်ပိုင်းသတင်းစာရှင်းလင်းပွဲအတွင်းရုရှားသမ္မတကပြောဆိုပါတယ်ရုရှားစီးပွားရေးတည်ငြိမ်အောင်ထိနိုင်မှုရုရှားအနေနဲ့အရန်ငွေကြေးအလုံးလောက်ရှိတယ်လို့လည်းမစ္စတာပူတင်ကပြောပါတယ်မစ္စတာပူတင်ခုလိုမပြောခင်မှာရုရှားငွေကြေးပြန်တက်လာပါတယ်ပြီးခဲ့တဲ့အင်္ဂါနေ့တုန်းကတော့စံချိန်ကျိုးလောက်အောင်ရုရှားငွေတန်ဖိုးကျခဲ့တာကြောင့်လိုရမယ်ဆိုရင်တော့ဘန်ဒီနဲ့ငွေကြေးကုမ္ပဏီတို့ကိုငွေကြေးကြကန့်ထောက်ပံ့မှုတွေလုပ်ပြီးသွားပါမယ်လို့ရုရှားဘူဟုဘန်ကအာမခံပြောခဲ့ရပါတယ်ဒီချိန်မှာဆိုရင်တော့ရုရှားငွေကြေးဟာဒေါ်လာကို80ရူဘီအထိကိုထိုးကျသွားပါတယ်ရုရှားရူဘယ်ငွေကြေးဟာအခုနှစ်အတွင်းအနောက်နိုင်ငံငွေကြေးတွေနဲ့ငွေလဲလှယ်မှု60ရာခိုင်နှုန်းအထိကိုကျဆင်းခဲ့တာဖြစ်ပါတယ်အမေရိကန်ပြည်တော်စုဟာဒီကွန်မြူနစ်ကျူးပါနိုင်ငံမှာတန်ယုံဖွင့်လှစ်ပြီးတော့ဆက်ဆံရေးပုံမှန်ဖြစ်ဖို့စောင့်နေပြီလို့ကြေညာလိုက်တဲ့နောက်အမေရိကန်အနေနဲ့ကကျူးပါပြည်သူတွေလွတ်မြောက်ရေးအတွက်တရုံတတိုက်ပြောဆိုသွားမှာဖြစ်တယ်လို့သမ္မတဥပမာကပြောပါတယ်သမ္မတဥပမာဟာကျူးဘာသမ္မတရောကက်စထရိုနဲ့တယ်လီဖုန်းကနေတဆင်မလေးကဆက်သွယ်စကားပြောရမှာကျူးဘာနိုင်ငံဒီမိုကရေစီရေးနဲ့လူခွင့်ရေးအခြေအနေတွေတိုးတက်လာဖို့အမေရိကန်အနေနဲ့ကဆက်ပြီးတော့ဆောင်ရွက်သွားမယ်ဆိုတဲ့အကြောင်းကိုလည်းအသိပေးပြောဆိုခဲ့တယ်လို့သမ္မတဥပမာက EBC ရုပ်သံနဲ့တွေ့ဆုံမေးမြန်းခန်းမှာပြောပါတယ်Sony ရုပ်ရှင်ထုတ်လို့ရေးအင်တာနက်ဖောက်ထွင်းခါမှုနောက်ွယ်မှာမြောက်ကိုရီးယားတို့ရှိနေတယ်ဆိုပြီးတော့အမေရိကန်တို့ကသတ်မှတ်ထားတဲ့အကြောင်းသတင်းတွေကဖော်ပြနေပါတယ်။ဒီလိုမျိုးအင်တာနက်ဖောက်ထွင်းတိုက်ခိုက်ခံမှုကြောင့်လူညုံရေးဆိုင်ရာစိုးရိမ်မှုတွေကိုဖြစ်စေပြီးတဲ့နောက်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဦးကိုလှုပ်ကြံမှုကြံစည်တဲ့အကြောင်းဇာလန်းဆင်ပြီးတော့ရိုက်ထားတဲ့ရုပ်ရှင်ဇာတ်ကားပြမယ့်အစီအစဉ်ကို Sony ရုပ်ရှင်ထုတ်လို့ရေးကပေးဖြစ်လိုက်ပါတယ်။အခုအင်တာနက်ဖောက်ထွင်းမှုမှာမြောက်ကိုရီးယားနဲ့ဆက်ဆံမှုရှိတယ်လို့စုံစမ်းစစ်ဆေးမှုတွေတွေ့ထားတဲ့အကြောင်းအမည်မဖော်လိုတဲ့အမေရိကန်အရာရှိတွေကပြောပါတယ်။နိုင်ဂျီးရီးယားနိုင်ငံရဲ့အရှေ့မြောက်ပိုင်းဂန်ဆူရီရွာမှာဘိုကိုဟာရမ်စစ်သွေးကြောအဖွဲ့ကလူယူဆရသူတွေဝင်ရောက်စီးနင်းပြီးတော့တိုက်ခိုက်မှုကြောင့်အနည်းဆုံးလူ32ဦးသေဆုံးပြီးတော့လူပေါင်း100ကျော်ကိုလည်းသူတို့ကပြန်ပြီးဆွဲသွားခဲ့တယ်လို့ဒေသခံတွေနဲ့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဘိုနိုပီနယ်ရဲ့မြို့တော်ဖြစ်တဲ့မိုက်ဒူဂူရီစီကိုထွက်ပြေးခဲ့ကြတဲ့ဒေသခံတွေရဲ့အဆိုအရတော့တိုက်ခိုက်မှုကတင်းဦးနေနေမှာဖြစ်ခဲ့တာပါ။အစိုးပိုင်းတိုက်ခိုက်မှုတွေအတွင်းမှာအဲ့ဒီဒေသမိုဘိုင်းဆက်သွယ်မှုကွန်ရက်ပြတ်တောက်ပျက်စီးတာကြောင့်တိုက်ခိုက်မှုသတင်းတွေဟာရက်တော်ကြာမှထွက်ပေါ်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ။
သတင်းအချင်းချုပ်ကိုကိုသားညုံကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညနေဒီညအစီအစဉ်ထုတ်လို့ရမှုကမတ်ခွာညိုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိပထမနာရီဘက်ကို live တိုမီတာ3240 48တို့ကနေထုတ်လင်းပေးသွားမှာဖြစ်ပြီးဒုတိယပိုင်းနာရီဘက်ကိုတော့ line တိုမီတာ3240 50နဲ့ line လမ်းမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။ကျွန်မအနန်းလောပါ
This program has come to you from the Voice of America, Washington.